ဒါလေးပါနဲ့ရုပ်ကနာလက္ခဏာချင်းဖောက်ပြန်တတ်တဲ့သဘောလက္ခဏာချင်းတူညီတဲ့ဥပါဒယုတ်ဒီကိုလည်းယူရမယ်ဒီနော်ရုပ်ကနာကိုယူရင်ဝိတကလက္ခဏာချင်းတူညီနေကြတဲ့ခန္ဓာ၅ပါးသင်္ခါရတရားအကုန်လုံးကိုယူရမယ်ဆိုပြီးတော့သူကရှင်းပြီးသားနော်အဲဒီလိုရှင်းပြီးမှဒီနေရာကြမှာသူကဒါလေးပါပြန်ကင်ပြီးတော့ဖွင့်နေတာဘာဖြစ်လို့ဒီလိုဓာလိဘပြန်ကင်ရလဲဆိုတော့စီကံလေးကတော့ဘုရားရှင်ဒီပါဠိတော်မှာဓမ္မတိဌာဏအပိုင်းမှာဓာလိဘတော်ဟောတော့အထက်ကကလည်းဓာလိဘပဲဖွင့်ရတယ်။ဒီမင်းကြီးပါဠိတော်မှာဟရိယဝတ္ထုကိုမဖွင့်မဲ့ယုံ28ပါးပဲဟောထားတော့အထက်ကကလည်းဒီမင်းကြီးပါဠိတော်ကိုဖွင့်တဲ့အထက်ဓာလိကြီးအထက်ကမှာယုံ28ပါးပဲဖွင့်တယ်ဟရိယဝတ္ထုကိုမဖွင့်သေးဘူး။ဟုတ်ပထမရောက်တဲ့အချိန်ကကျမှမြတ်စွာဘုရားကဟရိယဝတ္ထုကိုဟောတော်မူတဲ့အတွက်ထိုရောက်မှပဲအတ္တကရကလည်းဟရိယဝတ္ထုကိုဖွင့်အဲ့ဒီလိုစီကံလေးတွေရှိပါတယ်ကိုလည်းဘုရားရှင်ကဓမ္မတိဌာဏဘိုင်းမှာဓာလိဘဟောတော်အတ္တကရကလည်းကွန့်ပြီးတော့ဓာလိဘတွေပို့ပြီးဖွင့်နေမှဆိုရင်ပါဠိတော်နဲ့အနည်းငယ်လေးကျော်သွားတဲ့အတိတ်ပဲလို့ဖြစ်နေတယ်ဒါကြောင့်ဓာတိလေးပါးတို့ဒီစိတ်ကြေတာကိုယ်တန်နဲ့လက္ခဏာရဲ့သုံးတန်နဲ့ရှုပ်ပွားသုံးတန်ပြီးတော့နိဗ္ဗာန်ကိုရကြတယ်တဲ့ဒီလိုဖွင့်တာဓာတိလေးပါးမှာဒီစိတ်ကြေတာရှုတယ်ဆိုရင်ဉာဏ်ရည်တဲ့ဥပါယတာရုပ်တွေမှာလည်းဒီစိတ်ကြေတာလို့ယူရမယ်ဉာဏ်ရည်တဲ့နံတရားတွေမှာလည်းဒီစိတ်ကြေတာလို့ယူရမယ်ဒီတော့ယုံတရားတွေကိုဒီစိတ်ကြေတာလို့ဆိုတာနဲ့ပတ်သက်လို့သဘောပေါက်အောင်နည်းနည်းလေးဖြတ်ပြောမယ်နော်ဒီလိုဒီမဲ့အတ္တကထာပထမတဲ့သမဏ360သဗ္ဗယေ340နဲ့9မှာသုဏတော်ဆိုတဲ့ဓကမထအကျယ်ရှိပါနည်းတဲ့ကအစီပိုင်းတစ်ခုဖွင့်ထားတယ်နော်အဲဒီသုဏတော်ဆိုတဲ့ပုတ်အဖွဲ့မှာအတ္တကထာဆရာတော်ကဘာပြောထားလဲဒီမှာသမေဟိတရိရေမစ္စည်းမေနာပမာဏိနာပရိက္ခေချမနာပရမ ानु ဘေဒသိဆုံးသောဒုက္ခမရဇကုတပထဝီဓာတုသောနာမတာတိယဒီခန္ဓာအိမ်ကြီးထဲမှာမြစ္စည်းမေနပမာဏိနအလယ်လပမာဏအားဖြင့်တိုင်းတာပြီးပြောကြဆိုဆိုရင်ပေါ့ပရမ ानु မျိုးခန္ဓာသိငယ်နေတဲ့မှုံမှုံမြင့်မြင့်ကြည်နေတဲ့ရုပ်ကလအမှုံကြီးတွေဒုက္ခမရဇကုတအလောအလောနုညသိမ့်မွေ့နေတဲ့အမှုံပေါင်းကလပေါင်းကြီးတဲ့တနည်းအားဖြင့်ပထဝီဓာတ်ကောင်းသည်ဒေါနမတ္တတိယဇိတ်တခန့်လောက်ရှိမယ်လို့ဒီလိုသတ်မှတ်ချက်ရှိနော်ဒါကတော့အလေလက်အနေနဲ့ပြောတာပေါ့ဒီဇိတ်တတဲ့ပုံပြီးကျော်လုံးတဲ့ပုံကိုယ်လေးလည်းရှိတယ်ရှိတယ်ရောမြောက်ကြီးရှိတဲ့ပုံကိုယ်လေးလည်းရှိတယ်ရှိတယ်ဒါတော့အဲ့ဒီကလတ်အမှန်ပေါင်းဇိတ်တလောက်ရှိတဲ့အ ਨੇ ကကလတ်တိုင်းကလတ်တိုင်းမှာဓာတ်ကြီးလေးပါသွားနေတယ်ကလတ်တိုင်းကလတ်တိုင်းမှာပထဝီဓာတ်ပါတယ်ကလတိုင်းကလတိုင်းမှာဓာလိဘကတော့အဲ့ဒီဓာလိဘကိုယောဂီပုဂ္ဂိုလ်တွေကလတိုင်းမှာရှိနေတဲ့ဓာလိဘကိုကိုယ်စင်အောင်သိသိနိုင်သလားရှုနိုင်သလားလို့မေးရင်သာဝကတို့ကကိုယ်စင်အောင်မရှုနိုင်ဘူးရှုနိုင်နိုင်တဲ့ဓာလိဘလည်းရှိတယ်မရှုနိုင်နိုင်တဲ့ဓာလိဘတွေလည်းရှိကြတယ်တချို့တော့လည်းတော့ရှုနိုင်နိုင်တယ်ထို့တချို့တော့ဒီဘယ်လိုတချို့တော့လည်းလို့မေးရင်တော့ဒီတချို့တော့အကြောင်းနဲ့ပတ်သက်ပြီးတော့နော်ဧကရိတအကြောင်းနဲ့ပတ်သက်ပြီးတော့ဥစဉ်တော့အနုဘဒသုတ်တံဒီကံမတော်ပြည့်ပြီဆိုတော့လေးဖွင့်ထားပါတယ်နော်ဘယ်လိုတချို့တော့ဆိုတာနဲ့ပတ်သက်လို့ဧကတိတမေဝတိတကအတ္တဘဝေသင်္ခါရိအနဝတိတတောပရိစ္ဆေဒုစ္စသမတိဒုစ္စအတ္တကုန်ထံအတ္တနောအဘိနိဟာရသမုဒ္ဒကတညာနဗလာနုရုပဧကရိတမေဝပရိစ္ဆေဒဝသမ္မတံတော်ဒီလိုဖွင့်ထားဆိုတော့အဲ့ဒီအဖွဲ့မပြောဘူးဘုနဲ့ကမူလပရိယာယသုတ်တံကိုဖွင့်ဆိုနေတဲ့ဒီကကတော့ဧကရေသမေဝကိုဧကရေသမေဝတိအတ္တနောသန္ဒာနာကရမေဝဒီလိုဖွင့်ထားဧကရေသဧကရေသဒသိတေသဆိုတာမိမိသန္ဒာမတိဇရောက်ဆဲတရားတွေကိုဆိုလိုတယ်ဆိုပြီးဒီလိုဖွင့်ထားတယ်ဒါတော့မိမိခန္ဓာမတိဇရောက်ဆဲတရားတွေကဓာလိဘတင်တာဟုတ်လားဟုတ်ဘူးဇလိဘရဲ့ပြင်းပြတဲ့ရုပ် ရာဇမီမှာမခွန်ပဲပြောရင်ပေါ့နော်28ပါးပေါ့ခွဲပြောရင်တော့28ပါးရှိတယ်စိတ်ကြတဲ့နန္ဒရားတွေလည်းမရှိဘူးလားရှိတယ်နော်ဒါကြောင့်ရုပ်ရည်နန္ဒရားတွေအလုံးရှိနေပါတယ်ဒါကြောင့်သူကဘာကိုလဲလဲမြင်တော့ဟိုရောဟိတတအတုတ္တံကိုကိုးထားပါတယ်ယသောဗျာကရောဟိတတအတုတ္တံမှာဒီမှာမင်းယောဗျာမမတ်တေကလေးဝရေသတိညမိကမနတိလောကိသပညာပေမိလောကသမုဒိယသပညာပေမိလောကនិရောဓိသပညာပေမိလောကនិရောဓသာမိလေသပတိပဒံပညာပေမိသတိဟောထားဒီလမ်းမြတ်တော့ဒီခန္ဓာအိမ်အတွင်းမှာပဲဒုက္ခသစ္စာသမုဒိယသစ္စာនិရောဓသစ္စာမြတ်ကသစ္စာခေါ်တဲ့သစ္စာလေးပါးကိုငါသာပညာပါတယ်လို့ဒီလိုဟောထားအဲဒီဟောကြချက်ကိုကိုးပြီးတော့သူကမိမိတန်တန်နဲ့တည်ဆဲရောက်တဲ့တရားတွေလို့ဒီလိုဖွင့်ထားဤငနိတအယမိမိတဏ္ဍမတိဇက်ရောက်စေတရားပါဆိုပြီးဒီလိုဖွင့်ထားနော်ဒီတော့မိမိတဏ္ဍမတိဇက်ရောက်စေတရားကတဏှိဘာတွေဟုတ်သေးလားမဟုတ်တော့ဘူးနော်တရားတော်သဘောပေါက်ဖို့လိုတယ်ဒါကြောင့်ဟိုလက္ခဏာဟာရနိတိနိနဲ့ရှိပြီးယူတတ်ဖို့တော့သိလိုနေတယ်ဒါနောက်တစ်ခုအဲ့ဒီမှာနည်းနည်းလေးဘုဒ္ဓတာလေးတစ်ခုကြားဖြတ်ပြီးနည်းနည်းတော့ပြောချင်တယ်ရသော်ဘုရားကသစ္စာ၄ပါးကိုဒီတလံမြတ်တော်ခန္ဓာအိမ်ထဲမှာပြညတ်တယ်ဆိုတော့အဲဒီသစ္စာ၄ပါးမှာဏိရတသစ္စာအမည်ရနေတဲ့အဋ္ဌင်္ဂရတအမည်တဏိဗ္ဗာန်လည်းမပါဘူးလားပါနေတယ်ဒီနိဗ္ဗာန်တရားတော်မြတ်ဒီခန္ဓာအိမ်ထဲမှာပဲရှိနေတယ်ဆိုတဲ့အဓိပ္ပာယ်လို့တည့်ရအမည်ပါဘူးနော်ဘာပြောလဲလို့မေးတော့ဒီအဋ္ဌင်္ဂရတအမည်တဏိဗ္ဗာန်ဆိုတာခန္ဓာပฏิဘတ်တခန္ဓာနဲ့ဆက်ဆက်နေတယ်ဘယ်လိုဆက်ဆက်တယ်လို့မေးတော့ယောဂီပုဂ္ဂိုလ်ကဒုက္ခသစ္စာအမိယနေတဲ့ဝဋ္ဌသစ္စာတစ်ခုသမုဒိယသစ္စာအမိရတဲ့ဝဋ္ဌသစ္စာတစ်ခုဆိုဒုက္ခသစ္စာသမုဒိယသစ္စာနှစ်ပါးဝဋ္ဌသစ္စာလို့ခေါ်တယ်အဲဒီဝဋ္ဌသစ္စာတွေနဲ့ဝိပဿနာဘာဝနာကမ္မထာနှလုံးသွင်းသိခံရတယ်ဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးသပ်တင်ပြီးရှုလိုက်တဲ့အခါဝိပဿနာဉာဏ်တွေကရင့်ကျက်ခဲ့သောဆိုဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့မဉာဏ်ဆိုတာပေါ်လာမယ်သောပေါ်လာတဲ့မညာကအဋ္ဌင်္ဂရတအနိဒအနိဗ္ဗာန်ကိုသံပြီးအာယုံယူမယ်။ဒီတော့ဝိပဿနာဉာဏ်ကြီးရဲ့အကျုပ်ကအာယုံကိုသံစီလိုက်တော့ဒီဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားကြီးရဲ့အနိစ္စအခြေအနဒုက္ခအခြေအနတ္တအခြေကိုကန်းဆုံးအောင်သိလိုက်ပြီးနေဒီပဲနေတဲ့ဝိပဿနာဉာဏ်အဆုံးမှအဋ္ဌင်္ဂရတအနိဒအနိဗ္ဗာန်သံပြီးမြင်ရခန္ဓာနဲ့ဒီနိဗ္ဗာန်ကြီးတက်နေတာပြောနော်ဒီဘက်ကခန္ဓာရှိပြီးချုပ်သွားတယ်ဟိုဘက်ကခန္ဓာမရှိတဲ့မဖြစ်မဖြစ်တဲ့သဘာဝအဲ့ဒီနှစ်ခုကဆက်ဆက်နေလို့မြတ်စွာဘုရားမင်းပြတော်မူခြင်းဖြစ်တယ်ဒီခန္ဓာအိမ်ထဲမှာနိဗ္ဗာန်ရှိတယ်လို့ရည်ရွယ်ပြီးပြောနေတာမျိုးမဟုတ်ဘူးလို့ဒီလိုသင်ထားပါတယ်နော်အဲ့ဒီစဉ်းလင်းချက်ကိုလက်မခံနှံ့ရင်တော့အကျိုးအကျိုးဝါဒများပေါ်နေလက်မခံနိုင်ကြဘူးခန္ဓာရင်းနဲ့မပဲနိဗ္ဗာန်ရှိတယ်လို့အတင်းစုခဲထားတော့ဘာဖြစ်သွားလဲတစ်ဖက်ကလည်းဘယ်လိုပြန်ခြေပါကြလဲဆိုတော့ခန္ဓာအိမ်နဲ့မပဲနိဗ္ဗာန်ကရှိပါတယ်ဆိုရင်ဒီပုဂ္ဂိုလ်ကနိဗ္ဗာန်တန်လန်းကြီးနဲ့အပယ်လဲရောက်တဲ့ဖွေးလဲဖြစ်တဲ့နွားလဲဖြစ်တဲ့ဝဲလဲဖြစ်တဲ့သံဃာချင်းကြီးရအောင်ဒီလိုမျိုးဖြစ်ပြီးတော့ဒီနိဗ္ဗာန်ဟာခန္ဓာအိမ်နဲ့မှာငကိုယ်တည်းကရှိသေးတာဒီမိနာကိုမမြင်လို့မြင်အောင်ပြန်ကြည့်တယ်လို့ဒီလိုတစ်ခါကအကြောင်းပြကြနော်ဒီဘက်ကလည်းဘာပြန်ချိပါလဲခုနကရှင်ပြီးသားမှန်ခဲ့ရင်ပေါ့ဒါပါဒီဟာတန်တန်ကြီးလေးနေတော့ဒီနိဗ္ဗာန်ကြီးတန်တန်နဲ့ငရဲရောက်လို့ဖွင့်ဖြစ်လို့ဝတ်ဖြစ်လို့ပြက်ဖြစ်လို့ညက်ဖြစ်လို့လူဖြစ်လို့နတ်ဖြစ်လို့သူဖြစ်ရတဲ့အတိတ်ပဲမျိုးရောက်နေတယ်ဒါကြောင့်နိဗ္ဗာန်ဒီအစ္ဆဒလားဗိဒ္ဓလားလို့မင်းဗိဒ္ဓအစ္ဆဒဓမ္မဗိဒ္ဓဓမ္မဆိုတဲ့တရားနဲ့ဖော်ဘုရားရှင်ကဗိဒ္ဓတရားတွေမှာသိသိပြီးဟောထားတယ်။ဒါကြောင့်နိဗ္ဗာန်ဒီခန္ဓာနဲ့ဆက်ဆက်နေလို့တော့မြတ်စွာဘုရားဒီလိုဟောတာပါဆိုပြီးတော့ဒီဘက်ကလည်းရှင်းထားပါတယ်နော်။ဒါညီညာမပြောချင်တာကတော့ဣဂရိကအကြောင်းပဲ။ဘုမဒီမူလပရိယယသုတ်တံမှာဒီကံဆရာတော်ကဣဂရိကအာတနောတန္တနာကတ္တမျိုးဆိုပြီးဒီလိုဖွင့်ထားတော့မိမိအစ္ဆဒတရားတက်တက်ကိုတော့အရှိပါမယ်ဒီလိုပြောလို့ရင်းနဲ့မဟုတ်ဘူးနော်အာတနောတန္တနာကတ္တဆိုတာမိမိတန္တနဲ့ပြီးစဲရောက်စဲတရားတွေကိုတော့ရှိတယ်ယောဂီပုဂ္ဂိုလ်တို့ကဉာဏ်မရတဲ့ဒုက္ခဝိပဿနာပုဂ္ဂိုလ်ဇံအစိခန့်ချောက်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်သူကဒုက္ခဝိပဿနာဉာဏ်ဤကဓမ္မဝိပဿနာကိုတက်တက် ပေါ်မြတ်အထုံးနေတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်ပေါ့သူ့မှာဇံမရဘူး။ဇံမရရင်ဒီပုဂ္ဂိုလ်ကဇံကိုရှုလို့ရပါမလား?မရဘူး။ဇံရှုမရရင်သူမဖြစ်ပါမရဘူးပြောမလား?မပြောနိုင်ဘူးနော်။ဒီကမ္မဝိသရာယုတ်တရားဉာဏ်တရားတွေကိုသူဝိပဿနာရှုရင်လည်းသူမဖြစ်နိုင်ပါရနိုင်တယ်။ဇံတစ်ခုပုဂ္ဂိုလ်ကရတယ်။ရရင်ရတဲ့ပုဂ္ဂိုလ်ကဇံကိုချက်ပြီးရှုပြီးတော့ဒီသဘောပဲ။ဟုတ်တယ်မလား?ဒါကြောင့်မိမိတဏ္ဍာမတည်စေဖြစ်စေတရားတွေကိုဝိပဿနာဘာဝနာကမ္မထံစီးကျင့်ကြတယ်ဆိုရင်လည်းမဂ်ဖို့နိဗ္ဗာန်ကရနိုင်လို့အတ္တနောတဣဂရိသအယကိုအတ္တနောတန္တနာကတ္တမေဝါဆိုပြီးဒီလိုဖွင့်ထားနော်။တို့တော့အဲ့ဒီဣဂရိသစကားလုံးကိုပဲဥပရိပန္နတဒီကအနုဘရသုတ်တံကြတော့ပြီးပြီစုံစုံလေးထပ်ပြီးဖွင့်ထားပါလား။ပြီးပြီစုံစုံထပ်ဖွင့်တယ်ဆိုတာကမူလပန္နတဒီကကိုရေးတာတော့မူတဲ့ပုဂ္ဂိုလ်ကလည်းအာသရိယဓမ္မပါဠိလို့သာသနာတော်ကယောသင်၄၀ဆိုဖြင့်ခေါ်သုံးဆွဲနေတဲ့ဆရာတော်အရှင်ဓမ္မပါဠိမထေရပဲဖြစ်ပါလား။ဥပရိပန္နတဒီကကိုရေးတာတော့မူတဲ့ပုဂ္ဂိုလ်ဟာလည်းဆရာတော်အရှင်ဓမ္မပါဠိမထေရပဲဖြစ်ပါတယ်။လက်ရတခုတည်းပဲနော်။ဆိုတော့ခိုးနေရမှန်းနဲ့ဒီနေရာမှာတော့ပုံပြီးပြီဆိုနေတဲ့သူကဖွင့်ထားတယ်။ဘယ်လိုလဲ?ဣဂေနိတံမေဝတိတကအတ္တမဝေသင်္ခာရိအနဝတိတတောပြိသိတုံသတမ္မတိတုံသအတ္တဂုဏံအတ္တနောအပိနိဟာရသမုဒ္ဒဂတအညာနာပဏ္ဏုရူပံဣဂေတိတမေဝပြိသိတဝသမ္မအတံတောဣဂေနိတံမေဝတိဣဇိဂေတိတဂောတာရှင်ဟူသီကတကအတ္တဘာဝိမိမိယခန္ဓာကိုအတ္တဘော၌သင်္ခါရေသင်္ခါရတရားတို့ကိုသင်္ခါရတရားဆိုတာကပါတယ်ဒုက္ခသစ္စာတရားသမုဒိယသစ္စာတရားတကအတ္တဘာဝေမိမိရဲ့ခန္ဓာကိုယ်အတ္တကိုယ်အတွင်း၌သင်္ခါရေသင်္ခါရတရားတို့ကိုအနဝသေတ္တောအကျင့်အကြံမရှိကုန်စင်အောင်ပြိဋ္ဌေတောစံဉာဏ်ဖြင့်ပိဋ္ဌာယူခြင်းသိသိခြင်းမှ၎င်းသမတိတုံးစလက္ခဏာယေသုံးတံတင်္ဂါရှုဘသုံးတအချင်းခါ၎င်းအတ္တကွန်တံမစွန့်နိုင်သည့်ဖြစ်၍မိမိခန္ဓာအိမ်ထဲမှာရှိနေတဲ့တရားပရမတ္ထတရားမှန်ရင်အကျင့်အကြံမရှိကုန်စင်အောင်ဉာဏ်နဲ့ပိုင်းခြားယူဖို့သိသိဖို့လည်းမစွန့်နိုင်ဘူးအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတံတင်ပြီးရှုဘသုံးတဖို့ရန်လည်းမစွန့်နိုင်ဘူးမစွန့်နိုင်ဖြစ်နေပြီအန္တကွန်တံမစွန့်နိုင်သည့်ဖြစ်၏အန္တနောမိမိအဘိနိဟာရသမုဒ္ဒဂတဉာဏဗလန္နရူပံအဘိနိဟာရတရားအလျောသွန်ကောင်းစွာပုံစုဖြင့်ဖြစ်ပေါ်လာသောဉာဏ်ဤအာလုဘောနှင့်လျောညီစွာအဘိနိဟာရတရားဆိုတာကတော့မိမိကသမ္မာသမ္ဗောဓိဉာဏ်ကိုသုတုပန်းထားပန်းထွာထားတဲ့မဟာပုရိသယောက်ျားဖြစ်မယ်ဆိုရင်ပေါ့ဒါနအစရှိတဲ့ဆေဘသောပါရမီတော်တို့ကိုနော်ပါရမီဥပပါရမီပရမတ္ထပါရမီစသည်ဖြင့်နော်ပါရမီဆေဘအပြား30တို့ကိုဖြည့်ပြအဲ့ဒီဖြည့်ကြည့်နေတဲ့ဒီပါရမီတရားအပေါင်းတွေကမိမိလွန်လန်းတောင့်တနေတဲ့သံဃာသမောဓိဉာဏ်လို့ခေါ်ဆိုအပ်တဲ့ဘောဓိဉာဏ်ဘက်တို့ပါရမီဖြည့်ပြည့်နေတဲ့ယုံနာတန်တအစဉ်ကိုရှိရှိပဲဆောင်နေတဲ့အတွက်ဘုပါရမီတရားအပေါင်းကိုအဘိနိဟာရတရားလို့ခေါ်ရတယ်။အလားတူပဲပြည့်စုံကဘောဓိဉာဏ်အတွက်ပါရမီတွေဖြည့်နေတဲ့အင်းနဲ့ဘုပါရမီတရားအပေါင်းကပြည့်စုံကဘောဓိဉာဏ်ရရန်ဆိုတဲ့ဥတည်ချက်နဲ့ပါရမီဖြည့်ပြည့်နေတဲ့ယုံနာတန်တအစဉ်ကိုပြည့်စုံကဘောဓိဉာဏ်ဘက်သို့ရှိရှိပဲဆောင်နေတဲ့အတွက်ဘုပါရမီတရားအပေါင်းကိုအဘိနိဟာရတရားလို့ခေါ်ရတယ်။အဲဒီပါရမီဖြည့်ဖြည့်ပြည့်နေတဲ့တရောကောင်းကအရှင်သာရိပုတ္တရာတို့လိုအရှင်မာမောဂလန်တို့လိုအက္ခတဝကဘောဓိဉာဏ်ကိုကြီးဝေတောင့်တပြီးပါရမီဖြည့်နေတဲ့တရောကောင်းဖြစ်ခဲ့ရင်လေသူဖြည့်ဖြည့်ပုနေတဲ့ပါရမီတရားအပေါင်းကသောပုဂ္ဂိုလ်ဤယုံနာတန်တအရှင်ကိုမိမိမျှော်မှန်းထားတဲ့အက္ခတဝကဘောဓိဉာဏ်ဘက်သို့ဖြည့်ဖြည့်ပင်ဆောင်ပေးနေတဲ့အတွက်သောပါရမီတရားအပေါင်းကိုလည်းဝိနိဟာရတရားလို့ဒီလိုခေါ်ရရိုးရိုးပေါ့အရှင်မမဟာတဝကဆိုကြပါလို့နော်အရှင်အနန္ဒတို့လိုအရှင်မကတ္တပတို့လိုမဟာတဝကဘောဓိဉာဏ်ကိုသုတုပန်းထွက်နေတဲ့တရကောင်းဖြစ်ခဲ့မယ်ဆိုရင်လေသောတရကောင်းကပါရမီတရားအပေါင်းကိုဖြည့်ဆည်းဖို့ကမှာဖြစ်တယ် သောပါရမီတရားအကောင်တွေကမိမိလိုလားတောင့်တအနေနဲ့မခန္ဓာဝကဗောဓိဉာဏ်ဘက်သို့မိမိရဲ့ယုံနာတဏ္ဍာအခြင်းကိုရှေ့ရှိသေးဆောင်နေတဲ့သောပါရမီတရားအကောင်ကိုလည်းအဘိဓိယရတရားလို့ခေါ်ရတယ်။ရိုးရိုးသာဝကဗောဓိဉာဏ်ရိုးခြင်းနဲ့ဆက်ကြသို့နိဗ္ဗာန်ကိုခန့်မြန်မြန်လေးပဲတက်တုပ်ဖြီးပြီးသွားခြင်းနဲ့ဆက်ကြသို့နော်။အဲ့ဒီရိုးရိုးသာဝကဗောဓိဉာဏ်ကိုသူတို့ပန်းထားနေတဲ့ပုဂ္ဂိုလ်အဖို့သူဖြစ်ရှိမှုနေတဲ့ပါရမီဒီဟန်နဲ့အဘိဓိဟာတရားပဲ။ဒါဖြစ်လို့လေ။သူလိုလားတောင်းကနေတဲ့သာဝကဗောဓိဉာဏ်ဘက်သို့သူရဲ့ယုံနာတန်တန်အစဉ်ကိုရှိရှိသင်ဆောင်ပေးနေတဲ့တရားကောင်းတွေဖြစ်လို့သူပါရမီတရားအပေါင်းကိုအဘိဓိဟာတရားလို့ခေါ်ရတယ်နော်။အဲဒီအဘိဓိဟာတရားအလျော်စွာကောင်းစွာပေါင်းစုပြီးမှဖြစ်ပေါ်လာတယ်။ဘာဆိုလိုတာလဲဆိုတော့ပါရမီဖြစ်ကျင်လိုက်တဲ့အချိန်ခါမှာပိဿကဘောဓိဉာဏ်သံဃာတံဘောဓိဉာဏ်သို့မဟုတ်ပိဿကဘောဓိဉာဏ်သို့မဟုတ်အက္ခလဝကဘောဓိဉာဏ်သို့မဟုတ်မဟာလဝကဘောဓိဉာဏ်သို့မဟုတ်ပကတိတဝကဘောဓိဉာဏ်ခေါ်တဲ့ဘောဓိဉာဏ်တစ်ခုကိုရဖို့အကြောင်းတွေကိုသူကပါရမီဖြစ်ကြတာဖြစ်တော့သို့ပါရမီကြောင့်သို့ဉာဏ်တွေဖြစ်ပေါ်လာပြီးဆိုကြတော့နော်သို့ဉာဏ်တွေတစ်ခုလည်းဖြစ်နေတဲ့ဆုံးအားမရှိဘူးယုတ်တော်မြည်ဒီမှာတခုချင်းဖြစ်နေတဲ့သွမ်းအားမရှိသလိုနန္တရားတို့မြည်ဒီမှာလည်းစိတ်ကြခဏတခုအတွက်၌တလုံးစီတလုံးစီတခုချင်းဖြစ်နေတဲ့သွမ်းအားမရှိဘူး။သိစရိတ်တို့ဒီရှင်တွဲပြီးတော့စိတ်ကြခဏတခုအတွက်မှာဖြစ်ကြရတယ်။ဖြစ်တဲ့ချိန်ကမှဒီညာဟာလည်းသူနဲ့ရှင်ပဲစိတ်စရိတ်တွေနဲ့ရှင်တွဲပြီးတော့မှဖြစ်ရတယ်။အဲဒီစိတ်စရိတ်တွေနဲ့စိတ်ကြခဏတခုအတွက်မှာအတူရှင်တွဲပြီးဖြစ်နေတာတော့သမှုတာဖြစ်တဲ့ကောင်းစွာပေါင်းစုံပြီးဖြစ်ပေါ်လာတယ်လို့ဒီလိုသုံးထား။အဲဒီကောင်းစွာပေါင်းစုံပြီးဖြစ်ပေါ်လာတဲ့ဤဉာဏ်ဒီဉာဏ်ရဲ့စွန့်အင်ဗလနော်စွန့်အပ်ပြီးဤရင်ကြီးသလိုသိရင်သိသလိုအဲဒီဉာဏ်အလုအပေါ်အားလျော်စွာတသိတ္တိတာပဲသိ။ဉာဏ်အလုဘောကကြီးရင်ခမျောများတသိတ္တိတာကိုသိ။ဉာဏ်အနုဘောကလေးရင်ခနေနေဒစိတ်ဒေသတချို့တို့ပဲရှိဉာဏ်အနုဘောကြီးမှုသိမှုအပေါ်မှာတော့မူတည်ပြီးတော့အနည်းများပွားဟကြရှိသို့တော့ဓာလိဘကတော့အမျိုးအစားယုံနေတဲ့အရှင်ဘကတော့ကုန်ပြောင်းကိုရှိရမယ်နော်ဒီပိုင်းကြီးကတစ်မျိုးမှာကလတိတ်မှာပထမအဘသူကဝါရောက်ခေါ်တဲ့ဓာလိဘပါနေတော့ကလတိတ်မှာပထဝီဓာတ်ပါကလနဲ့မရှိတဲ့ပထဝီတိုင်းကိုသာဝကတွေကိုင်းပြင်အောင်သိနိုင်ပါလားလို့မြင်ရတော့သိနိုင်တဲ့စွာအားမရှိဘူး။တချို့တော့လည်းတော့သိနိုင်တယ်ဆိုတော့အဲ့ဒီတချို့တော့လည်းဘလို့တချို့တော့လည်းလို့မြင်တော့ဉာဏ်အနုဘောကကြီးရင်တော့ဖြည့်ဆည်းဖို့ထားတဲ့ပါရမီအဘိညာဟာတရားအားလျော်စွာကောင်းစွာပေါ့စုပြီးဖြစ်ပေါ်လာတဲ့ဒီဉာဏ်အနုဘောကကြီးရင်ကြီးတယ်လို့ဉာဏ်အနုဘောကသိရင်လည်းသိတယ်လို့တချို့တော့ပဲသိမယ်ဒီလိုပြောတာနော်။ဒါကြောင့်အဲ့ဒီလိုဉာဏ်နဲ့ပိုင်းခြားသိသိပြီးတော့မှသူကအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးသပ်တင်ပြီးတော့ရှုပွားသုံးသပ်နိုင်တယ်။ဒီလိုဆိုရင်ဘုရားဟောတဲ့ဉာဏ်ဆန့်ကျင်နေမလားလို့ဒီစကားကိုသူကဉာဏ်ပြီးတော့ခိုင်ကောက်အောင်ထပ်ပြီးဖြေထားပြန်တယ်နော်။နာနုသာသဗ္ဗံဘေကဝေအနဗိဇာနာအပရိဇာနာအဝိရာဇယအပဇဟအပဘောဒုက္ခခရယာတိဝသနတောဝိတ္တဒုက္ခတောမုသိဒုက္ခမေနသဗ္ဗံပရိညာပရိသာတိတဗ္ဗမေဝါမေဂုံလေးတခုသူကမေးထားနော်သဗ္ဗံဘိက္ခုနဗိဇာနာအပရိဇာနာအဝိရာဇယအပဇဟံအဘဘောဒုက္ခခရယာတိသဗ္ဗံဘိက္ခုနဗိဇာနာအပရိဇာနာအဝိရာဇယအပဇဟံအဘဘောဒုက္ခခရယဟူ၍ဝဇနာတော်ရှင်တော်ခရဟောပြပြတ်သုံးဆုံးမှထတော်မူခြင်းကြောင့်ဝန္တဒုက္ခတောသန္တရဝဇိယဒုက္ခမမုတ်တိဒုက္ခမေနကျွတ်လွတ်ထွမြောက်လွတ်တဲ့အမျိုးကောင်းသောအမျိုးကောင်းသမီးသည်သဗ္ဗံပရိညာအလုံးစုံပြည့်တဲ့ပြည့်တတ်တဲ့ခန္ဓာ၅ပါးယုံနာတရားကိုပရိဇာဏိတ္တဗ္ဗမေဝပိုင်းခြား၍တရားမိနာလျင်နာနုမဟုတ်ပါလားနာနုပရိဇာဏိတ္တဗ္ဗမေဝပိုင်းခြားတရားမိနာလျင်မဟုတ်ပါလားဒီမျိုးကုန်းလေးတခုမိထားတယ်ခန္ဓာကတုတ်တန်ကအပရိကရဏတုတ်တန်ဖြစ်ပါတယ်နာယုတ်ပါဠိတော်ဆံမျက်နှာ240ကို250မှာရှိနော်ပထမအပရိဇရဏသုတ်တန်ဒုတိယအပရိဇရဏသုတ်တန်ဆိုပြီးသုတ်တန်နှစ်ခုလာရှိသို့သုတ်တန်ဒီမှာပြန်ရှင်းတော့ဘာဟုတ်လဲဘိက္ခဝေသံဃာဘိက္ခုစုလေရှိကြကုန်သောပရိသ၄ပါးခြေတန်းခြေတမိတို့ လဘအလုံးစုံသောခန္ဓာငါးပါးယုံနာတရားကိုအနာဘိဇာဏအနာဘိဇာဏံတို့အညာတပရိညာပညာဖြင့်ထိုးထွင်း၍မသိကြသည်ရှိသောအာမရိဇာဏအပရိဇာဏံတို့ဒိရဏပရိညာပညာဖြင့်ပိုင်းခြားမသိကြသည်ရှိသောအောက်မိရာဇဉ်အောက်မိရာဇဉ်တို့ဝဟနာပရိညာပညာဖြင့်ထိုးအလုံးစုံသောယုတ်တရားနံတရားခန္ဓာငါးပါးတို့အပေါ်၌ကြွတန်တမနေတဲ့တဏှာတရားကိုပြင်းပြယုတ်ပင်ချုပ်ငြိအောင်မကျင့်နိုင်ခဲ့သည်ရှိသောအဘဇဟံအဘဇဟံတို့သို့အလုံးစုံသောယုတ်တရားနံတရားခန္ဓာငါးပါးတို့အပေါ်၌ကြွတန်တမနေတဲ့တဏှာတရားကိုဗဟာနာပရိညာပညာဖြင့်မပင်စွန့်နိုင်ခဲ့သည်ရှိသောဒုက္ခကရာယဒုက္ခကုန်ခြင်းကအဘဘောမထိုက်တမ်းပြီဒီလိုဘုရားဟောထားအလုံးစုံသောယုတ်တရားနံတရားတွေကိုညာတပရိညာပညာဖြင့်ထိုးထွင်းမသိကြဘူးဆိုရင်နှစ်ဒီရဏပရိညာပညာဖြင့်ပိုင်းခြားမသိကြဘူးဆိုရင်သောဝဟနာပရိညာပညာဖြင့်လည်းထိုးအလုံးစုံသောယုတ်တန်ဤအပေါ်၌တွင်တတ်တတ်မယ်ဒီကတဏှာတရားကိုမပယ်ဆွတ်နိုင်ကြဘူးဆိုရင်သန္တာဟုသိရင်ဒုက္ခကြီးပဲလို့မကုံဆိုင်ဘူးလို့ဘုရားဟောထားတယ်အဲဒီလိုဟောထားတဲ့အတွက်သန္တာဟုသိရင်ဒုက္ခမှညွတ်လို့လွတ်လို့တဲ့အမျိုးကောင်းသားအမျိုးကောင်းသမီးမှန်ခဲ့ရင်အလုံးစုံပြည့်တယ်ပြည့်တယ်ခန္ဓာငါးပါးယုတ်တရားနံတရားဒီကိုပိုင်းခြားသိရမှာမဟုတ်ဘူးလားအကုန်လုံးသိရမှာမဟုတ်ဘူးလားလို့ဒီလိုပြောနော်အဲဒီစကားလေးကိုသူကမေးခွန်းထုတ်ပြီးတော့ဗာပြန်ဖြေထားတယ်သစ္စာမေတ္တတင်စခောတမတ္တန်ဥပကဓမ္မဝတိနာဟုတ်တံဣဒံဤကဲ့သို့ဘုရားဟောကြားတော်မူခြင်းဒီကသစ္စာမှန်ပါ၏ဘုရားဟောထားတာမှန်တယ်ဒါပေမဲ့လို့သင်္ကြန်ခောသမတ္တနုဘကဓမ္မဝတိနာဟုတ်တံဒီလိုဟောထားတယ်ဆိုတာကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်္ဃာစုပွားသုံးတန်ချင်းကထိုက်တဲ့သမတ္တနုဘကဓမ္မလို့ခေါ်ဆိုအပ်တဲ့ဒီရလုံးအမျိုးအစားအနေနဲ့ဒါမြတ်စွာဘုရားဟောနေတယ်အရင်အတွက်ကိုခေါ်တာပေါ့အရင်အတွက်နဲ့အမျိုးအစားမတူဘူးယုံနေတဲ့ဖြစ်ပါကကအမျိုးအစားပြောနော်တမျိုးတမျိုးမှာရှိနေတဲ့အငြိအတွက်ကမရေမတက်နိုင်အောင်ညာနေတယ်ခொနကကြည့်ပေါ့ခန္ဓာအိမ်မှာယုတ်ကလအပုံတွေဟာတစ်ချိန်မျက်မှာဖြစ်နေတဲ့ယုတ်ကလတွေကိုဉာဏ်နဲ့ချင်းတွေရကောင်းလို့ချင်းတွေကြည့်ရမယ်ဆိုရင်ဒေါနိမတ္တတစ်စိတ်သန်းဆန်းလောက်ရှိဆိုတော့အပုံတွေပရမဏုမျိုးခန့်တော့အလွတ်အလွတ်သိနေနေတဲ့မှုမှုညံ့ညံ့ကျင်းနေတဲ့အပုံတွေဖြစ်အဲ့ဒီအမှုံဟာဘယ်နှမှုတမောတမောအဲ့မှာကြည့်နေတဲ့ဒုသဘောတရားကိုခဏထားလိုက်အမှုံမဘယ်လောက်ရှိတယ်ဆိုတာကိုပဲယောဂီပုဂ္ဂိုလ်ကအထိုင်ကြီးရေတွက်ကြည့်မယ်ဆိုရင်ရေတွက်လို့ရနိုင်ပါ့မလားရနိုင်အဲ့ဒါလေးရေတွက်လို့ရမှသာနိဗ္ဗာန်ရကြမယ်ဆိုရင်တော့မဖြစ်တော့ဘူးလားခဏဒီဒါကြောင့်သူကအမျိုးအစကိုသာ20နဲ့ယုတ်20နဲ့အရှင်းပြောတာယုတ်တစ်မျိုးတစ်မျိုးမှာအရင်အတွက်ကတော့မရင်မတွက်နိုင်အောင်များတယ်မြင်မတတ်နဲ့အောင်များတော့ဂလတ်တစ်ခုမှတန်လေးပါဂလတ်တိတ်ဂလတ်တိတ်မှတန်လေးပါရှိတော့ဂလတ်ကြီးကမြင်မတတ်နိုင်အောင်များနေတော့တန်လေးပါတွေလည်းမြင်မတတ်နိုင်အောင်ပဲညာညာနဲ့ဥပဒါယုတ်တဲ့ထုံးတဲ့ကောင်မြင်မတတ်နိုင်အောင်ပဲညာတဲ့အရင်အတွက်ကနော်ဒါပြင်းနဲ့အမျိုးအစကတော့ဂုံဆင်အောင်ပြီးရမယ်တမျိုးတမျိုးမှရှိတဲ့အရင်အတွက်ကတော့ဂုံဆင်အောင်သာဝကတွေပဲလို့မှမရှိနိုင်ဘူးလို့ဒီလိုပြောလို့နော်ကဲဒါကြောင့်သာဝကတို့ရဲ့ပါရမီညာအရာမှာဘာတွေကိုရှုရမလဲဆိုတာကိုဒီဣဂရေသအကျုံးကိုသူကထပ်ပြီးပြည့်ပြည့်စုံစုံဖွင့်ထားတယ်။တသမတသန္တနာဂတိသဗ္ဗဓမ္မိပရကန္နနာဂတိသဒေသံသန္တနာဝိဘာကအကတဝဗိဒဘဝသမညာတောသမတနာအယံသာဝကနာသမတနာစရောသာဝကသာဝကတို့ရဲ့သမတနာစရဖြစ်ပဲ။တသမတို့ကြောင့်သတ္တဒါနာဂတိသဗ္ဗဓမ္မေမိမိတဏ္ဍာ၌တည်ဆဲဖြစ်ကြကုန်သောအလုံးစုံသောတရားတို့ကို၎င်းမိမိတဏ္ဍာနဲ့တည်ဆဲရောက်ဆဲဖြစ်နေတဲ့တရားတွေကြတော့ဘယ်လောက်ရှိရမလဲအကုန်လုံးဘာအကုန်လုံးလဲအမျိုးအစားနော်ဒါမှတ်တာအရင်အတွက်အကုန်လုံးဟုတ်လားမဟုတ်ဘူးနော်ဒါတဏ္ဍာနာကတိမိမိတဏ္ဍာ၌တည်ဆဲဖြစ်ဆဲရောက်ဆဲဖြစ်ကြကုန်သောသဗ္ဗဓမ္မေသာအလုံးစုံသောယုတ်တရားနှင့်တရားတို့ကို၎င်းပရတဏ္ဍာနာဂတိသရဘသန္တနဲ့ဒီသက်ဖြစ်စေရောက်သက်ဖြစ်ကြကုန်သောယုတ်တရားနံတရားတို့ကိုလိဒေသံသောယုတ်တရားနံတရားတို့ကိုတဏ္ဍာနဝိဘကံ ယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူနာပြမသတိဖြင့်တန်တန်ခွဲခြားဝေဖန်ခြင်းကိုအဘဒဝါမပြုမူ၍ဗိဓဘာဝသမင်းညတ်တို့ဗိဓအဖြစ်တူညီသောအဖြစ်မမသနာအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်ခြင်းကရှုပါသုံးတန်ခြင်းဤအတ္တိရှိအញ្ញဤနေသောရှုပါသုံးတန်ခြင်းဤကတာဝကဏတာဝကတို့ဤသမသနာစာရောသမသနာစာရဖြစ်ပေသည်သမသနာစာရဆရာကအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ပြီးရှုပါသုံးကတဲ့လုပ်ငန်းကိုသမသနာခေါ်တယ်သို့သမသနာအမည်အနေနဲ့အနိစ္စနုပါဒနာညာဒုက္ခနုပါဒနာညာအနတ္တနုပါဒနာညာတို့ရဲ့အကျဉ်းဆန်းရာနေကြီးကိုသမထနာစာရခေလို့ဒီလိုပြောတာနော်တချို့ဉာဏ်မှာဝိပဿနာဘုံမိဝိပဿနာဉာဏ်ရဲ့တရားဘုံဆိုပြီးဒီလိုနဲ့သုံးတယ်အတူတူပဲနော်ပြီးတော့သာဝကတို့ရဲ့သမထနာစာရခေကဘာလဲမိမိတဏ္ဍာမတိရှိနေတဲ့ယုတ်တရားနဲ့အကုန်လုံးဘုရမတဏ္ဍာမတိရှိနေတဲ့ခန္ဓာငါးပါးယုတ်တရားနဲ့တရားတွေဆိုတော့ဥဉ္ဇူရဲ့ယုတ်တရားနဲ့တရားဥဏီရဲ့ယုတ်တရားနဲ့တရားစသည်ဖြင့်တန်တန်ခွဲပြားဝေဖန်ခြင်းမပြုပဲမိဒါချင်းကျူလို့တဏ္ဏပေါင်းစုံခြုံငုံပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်ပြီးရှုပွားသုံးတတ်တာဒီလိုပြောအဲဒီလိုသုံးတတ်ခြင်းဒါသဝကတို့ရဲ့သမထနာစာရဖြစ်ပဲလို့ဒီလိုပြောပြောတော့ဒီစကားလေးကိုနည်းနည်းထပ်ပြီးတို့တို့ထပ်ပြောရင်တော့မိမိတဏ္ဏမှာရှိတဲ့ယုတ်တွေနဲ့အကုန်လုံးရှုရမယ်မိဒါမှာတော့မိဒါချင်းကျူကြီးလို့ပေါင်းစုံခြုံငုံပြီးရုံနာအကုန်လုံးပဲရှုရမယ်ဒီလိုဆိုလိုတာအဲဒီအကုန်လုံးဆိုတာကဘာပြောတာလဲအမျိုးအစားတမျိုးတမျိုးမှာရှိတဲ့အရင်အတွက်ကတော့ဘာဝကရေကုန်းစင်အောင်ရှုနိုင်လားမရှုနိုင်ဘူးဒီကျောင်းဝင်းအတွက်မှာမဟာမထေရမြေကြီးရှိတယ်ဆိုကြတော့ကျောင်းဝင်းတုံးအတွက်ရှိတဲ့မဟာမထေရမြေကြီးကိုဖမ်းပြီးတလိပတ်ဆိုင်အလုံးကလပ်အမုံကြီးဖြစ်သွားကလပ်တင်းကလပ်တိုင်းမှာတလိပတ်ပါမဟာမထေရမြေကြီးကျောင်းဝင်းအတွက်မှာရှိတဲ့မဟာမထေရမြေကြီးကလပ်တိုင်းကလပ်တိုင်းမှာရှိတဲ့တလိပတ်ကိုဘာဝကရေကုန်းစင်အောင်လုပ်ပြီးရှုနိုင်မလားမရှုနိုင်ဘူးဒါဆိုတချို့တော့ဝင်တော့ရှုနိုင်မယ်တချို့တော့တော့မရှုနိုင်ဆိုင်ဘူးဘာဖြစ်လို့လဲမိမိဉာဏ်အမှုဘောကတိတ်ပြီးစွမ်းအားမကြည့်တော့စွမ်းအားမကြည့်တော့မိမိကရှုမယ်လို့ယုံကြည်တဲ့ခေါမပြက်သွားတာပြောက်သွားတာဒီကပို့ပြီးတော့ညာနေတယ်နော်ကြည့်ဒီလိုဆိုတော့ဒါကသာဝကတို့ရဲ့သမထနာစာရဖြစ်တယ်ဒီနေရာမှာဆက်ပြီးတော့သမထနာစာရဖြစ်ခုနှစ်ခုရှိတယ်သုံးခုရှိတယ်သမင်းညသမ္မာသမ္ဗုဒ္ဓဘုရားရှင်တို့ရဲ့သမထနာစာရဖြစ်ဝိပဿနာဉာဏ်ရဲ့ကျက်ဆန်းရာနည်းမျိုးကတစ်ခုဣဇေကဗုဒ္ဓအရှင်မြတ်တို့ရဲ့သမထနာစာရဖြစ်ဝိပဿနာဉာဏ်ရဲ့ကျက်ဆန်းရာနည်းမျိုးကတစ်ခုသာဝကတို့ရဲ့သမထနာစာရဖြစ်သာဝကတို့ရဲ့ဝိပဿနာဉာဏ်ရဲ့ကျက်ဆန်းရာနည်းမျိုးကတစ်ခုဆိုပြီးတော့ခေတ်သုံးခုပဲရှိအဲ့ဒီခေတ်သုံးခုမှာဗုဒ္ဓနာသမထနာစာရောတတတဟတိလောကဓာတုယံသန္တသန္တနာကတအနိမိယဗဒ္ဒသသင်္ခါရတိဝဒန္တိဘုရားရှင်တို့ရဲ့သမထနာစာရဖြစ်ကြတော့သန္တသဟတိလောကဒန္တုစက်ပြဝလာလောကရတိုက်ဘယ်လောက်ရှိလဲသတ္တလောကရတသောသတ္တသန္တနာကတစက်ပြဝလာတကြသောအတွင်းသရဝအသီတိသန္တနဲ့တည်ရှိနေတဲ့ယုတ်ပြဏ္ဍရအကုန်လုံးအနိမိယဗဒ္ဒသတိခါရစัจ java လတကြသောအတွေ့နဲ့တည်ရှိနေတဲ့အနိမိယဗဒ္ဒယုတ်တရားအလုံးအဲ့ဒါလို့ပြောကြတယ်ဆရာကနောက်တစ်ခုဗောဓိသနသဟာသကဝါလီတို့ဒီအပရိစัจ java လဂရေတသိန်းလို့လည်းပြောကြတယ်ဒီတော့စัจ java လဂရေတသိန်းအတွေ့မှာတည်ရှိနေတဲ့ယုတ်တရားဉာဏ်တရားပရမတ္တတရားမှန်ခဲ့ရင်ပရမနုယုခအမှုန်လေးတော်လဲဉာဏ်တော်ဖြင့်မချိန်ထိုးလိုက်မိတဲ့တရားဉာဏ်တော်ဖြင့်မမြင်လိုက်တဲ့တရားဉာဏ်တော်ဖြင့်အနိစ္စဒုက္ခအနတ္တလို့မဆုစားမသိမြင်လိုက်ပြီးတဲ့တရားရဲ့လို့မရှိဘူးမြတ်မောက်မပြုတဲ့တရားရဲ့လို့မရှိဘူးဒါတော့ဘုရားရှင်တို့ရဲ့သမထနာစာရဖြစ်ကစက်ကြဝလာဂရေတသိဖြင့်ပိုင်းခြားထားတယ်နော်ဒီစေကဗုဒ္ဓနာသတ္တသတ္တန္တနာသတ္တန္တနာကတိဟိတတ္တိမိစီမဒေတဝါတိသတ္တသန္တနာကတအနိယဘဒ္ဒသသမထနာစာရောဒီဝတ္တန်တိသဘူတိဘဝတိတတ္တတဏ္ဍာကတာတိကျေစီနှစ်ခုပြတယ်။ဘိဇိကဗုဒ္ဓအရှင်မြတ်တို့ရဲ့သမထနာစာရခေတ်ကတော့မိမိသံဃာမတိရှိနေတဲ့ယုံနာပရမတ္တဌာနအကုန်လုံးရှုရတယ်။မြေဇိမဒေသအတွင်းတိထနေမိတင်းနေထိုင်နေတဲ့သရဝအလုံးဒိဋ္ဌံလည်းပါတယ်နော်။နတ်ဒီလည်းပါတယ်ဆိုကြပါစို့နော်။မြေဇိမဒေသ မိတ္တိနေထိုင်မိတ္တိမဒေသအရကိုမိတ္တိနေထိုင်နေတဲ့ဘဝသူတိအတ္တနာမှာတည်ရှိနေတဲ့ရုပ်ရဏတရားကအကုန်လုံးဝိပဿနာရှု။အနေနိယမတ္တလို့ခေါ်ဆိုအပ်တဲ့သက်မဲ့ရုပ်ရဏတွေလည်းအကုန်လုံးဝိပဿနာရှု။အဲ့ဒါကိုသစ္စေကဗုဒ္ဓအရှင်မြတ်တို့ရဲ့သမတ္တနာစရဖြစ်လို့ခေါ်တယ်ဆိုပြီးဒီလိုရှင်းထားတယ်နော်။တကယ်တကယ်ပစ္စည်းပုဂ္ဂိုလ်တွေကတော့သဂူရီပါလက်ရတောင်ကျုံမဟုတ်ဖဲမိတ္တိမဒေသမဟုတ်ဖဲသဂူရီပါလက်ရတောင်ကျုံတစ်ခုလုံးအတွင်းနဲ့တည်ရှိနေတဲ့ဘဝအလုံးဆိုပြီးဒီလိုနဲ့သတ်မှတ်ချက်ရှိတယ်ဆိုပြီးဖော်ပြထားပါတယ်နော်။ဒါကပေါင်းလိုက်လို့ရှိရင်သမတ္တနာစရဖြစ်ပြီးဘယ်နှခုရှိသွားလဲ။သုံးခု။မမသမားဒီအလောင်းနေရာကြီးတို့ဝိပဿနာရှိရမယ်စက်ကြကလေးစက်ကြဝလာကလေးတိအတွင်းဖြစ်ပိုင်းဖြန်ထားတဲ့ယုံနာပရမတ္ထအန္တသာဒါကသမတ္တနာစရဖြစ်ခုမိစေကဘောဓိအလောင်းနေရာတို့အတွက်ကတော့မိမိတဏ္ဍာမရှိတဲ့ယုံနာအလုံးနဲ့ဘူရိပါလက်ရအတောင်ကျွတ်သွဖို့မိမိမှာတိုက်တာသရဝတိတိတဏ္ဍာမတိရှိတဲ့ယုံနာအလုံးနဲ့အနိမိယပတ္တလို့ခေါ်ဆိုအပ်တဲ့အတွက်သင်္ခါရတရားအလုံးကျေးဇူးပါနဲ့ကျေးဇူးရနေမြေပဲဘာဝကရုံရဲ့သမ္မတနာစာရဖြစ်ကြတော့မိမိတဏ္ဍာမတိရှိတဲ့ယုတ်တရားနန္ဒရာအလုံးဘုရားတဏ္ဍာမတိရှိတဲ့ယုတ်တရားနန္ဒရာကြတော့လည်းအလုံးဒါပေမဲ့လို့ယောဇမိမပုဂ္ဂိုလ်တတ္တဝါဥပ္ပယဥဉ္စသည်ဖြင့်ခွင့်ချဝေဘာမှုမပြုပဲဗိဓာချင်းတူလို့တန်တန်ပေါင်းစုံဆုံးကုန်ပြီးတော့ရှုပွားသုံးသပ်ရတယ်နော်ဒါကသဝကရရဲ့သမထနာစရဖြစ်။အဲဒီသဝကရရဲ့သမထနာစရဖြစ်လို့ခေါ်ဆိုအပ်တဲ့မိမိတဏ္ဍာမတိရှိတဲ့ယုတ်တရားနဲ့တရားအလုံးနဲ့သူဘတဏ္ဍာမတိရှိတဲ့ယုံနာအလုံးကိုဤဇတိသာလို့ဒီလိုသုံးပါတယ်ဆိုပြီးဖော်ပြထားပါတယ်နော်။ဒါကြောင့်တချို့တော့ဝဲတချို့တော့ဝဲဆိုတာဟာဒီနေ့ဖြစ်နားလည်နေတဲ့ဓာကြီးလေးပါတို့တွေကတဏ္ဍလုံးဆိုတာမျိုးဟုတ်တာဟုတ်ပါဘူးဒါကစံပြီးတဲ့ကောင်မှာအတိအကျဖွင့်ဆိုထားတဲ့အဆုံးအမိတ်ကြီးဖြစ်ပါတယ်နော်ဒါကြောင့်ဒါတလုံးရှုရင်နိဗ္ဗာန်ရပါတယ်ဆိုတော့မူဝါဒကိုလက်ခံထားခဲ့ရင်ဒါကြီးပြည့်စုံတဲ့အကုန်လုံးလွတ်ချော်ပြီးမတော့နိုင်ဘူးနော်လွတ်ချော်ပြီးနော်ဒါဖြစ်မယ်လေဒါတလုံးရှုရင်နိဗ္ဗာန်ရတယ်မှာဘာလို့လဲရှိတော့မှလဲအလကားတက်တက်လျှောက်ပြီးအပင်ပန်းခံနေတာပဲဆိုပြီးဒီလိုနဲ့ကြိတ်ရခံရတယ်နော်သံပင်ကျမ်းဂန်များမှာဒီလိုတစ်လုံးချင်းနိဗ္ဗာန်ရပါလေဆိုတော့အစောအမိနဲ့ပတ်သက်လို့ဖွင့်ဆိုထားတာမရှိပါဘူးမိမိတို့ကအယူအဆလွဲချော်မှုသာဖြစ်ပါလေသို့တော့ဒီနေရာမှာနိုင်ကျင်ဖို့ရအတွက်နည်းနည်းစကားလေးတစ်ခုတော့ထပ်ပြောမယ်ခုဒီဘာဝကဟိစရုံဏတံတုဏဧကရေသမိဝအတ္တမသိတောနိဗ္ဗာန်ဘဗုဏ္ဏတိဘာဝကတို့ဒီဓာတိလေးပါတို့ဤဒိဋ္ဌိရေသကိုသာလျှင်ရှုပတ်တော့လက္ခဏာရင်သုံးတာသင်္ခါရှုပတ်သုံးတာကြကုန်ရဲ့နိဗ္ဗာန်ကိုရရှိကြရဲဆိုပြီးဒီလိုဖွင့်ထားတဲ့ဒီလိုရေးထားတဲ့အထက်ကထာဒီမူလဗန္ဒတာအထက်ကထာဖြစ်ပါတယ်စာမျက်နှာ54ပထမအတွဲနော်အဲဒီမူလဗန္ဒတာအထက်ကထာပထမအတွဲကိုဘယ်သူရေးသွားပါလဲလို့မင်းရင်တော့အရှင်မဗုဒ္ဓဘုရားအမထေရနဲ့ရေးသွားရဲ့ပေါ့ဒါကုက္ကလဖြစ်စကားလုံးရပြန်တော့တော့သူကဘာသာပြန်ဆရာပါနော်တရားရှင်လက်ထက်ကတည်ရှိခဲ့တဲ့ဗုဒ္ဓေနကဒေသနာအမည်နဲ့တည်ရှိနေတဲ့မဟာအထက်ကရာမှာလာတဲ့စကားဖြစ်ပါတယ်။အလားတူပဲနောက်ထပ်ဦးဇင်းတို့ဒီမူလဗန္ဒတာအထက်ကရာဒုတိယအတွဲနော်။သံမြတ်နဲ့160နဲ့3ဆဘိုက်ရင်340ခွန်မှာအထက်ကရာဆရာတော်ကထပ်ပြီးဖွင့်ထားတဲ့အဖွင့်တစ်ခုရှိတယ်။ဟိုတနေ့ကတော့ပြောခဲ့တယ်နာဗုဒ္ဓမန္တနဲ့ပြောမှာနော်။မြတ်စွာဘုရားကနွားဘောင်ကိုထင်းကြောင်းနေတဲ့နွားကြောင်းသားတယောက်မိမိထင်းကြောင်းနေတဲ့နွားဘယ်နှကောင်ရှိတယ်လို့အရေးထက်ကိုလည်းဟောတိုင်းမှဆိုမသိဘူးငချိုးဘယ်နှကောင်ဒီဘယ်နှကောင်ငကြားဘယ်နှကောင်သတ်ပြီးဖြင့်အရောင်အချင်းကိုလည်းဟောတိုင်းမှဆိုမသိဘူးဖြင့်သို့နွားကြောင်းသားဒီနွားအဘောင်ကိုမထင်းကြောင်းတတ်ဘူးထင်းကြောင်းခဲ့တော့နွားအဘောင်ဒီကြီးပွားတုတ်တယ်လို့ဘယ်လိုမှမဖြစ်နိုင်ဘူးလို့ဥပမာအနေနဲ့ဟောပြီးဥပမေယအနေနဲ့အလားတူပဲနရူပင်ညူဟောတယ်ဒီသာသနာတော်မှာယဟန်တော်ကဘူတိယုတ်တော်ခေါ်ဆိုအပ်တဲ့ဓာကြီးလေးပါသူဓာကြီးလေးပါကိုပြီးပြောပြီးဖြစ်ပေါ်တော့တဲ့24မျိုးသောဥပဒယုတ်တော်ခေါ်ဆိုအပ်တဲ့ဥပဒယုတ်တရားဘူတိယုတ်ဥပဒယုတ်တရားဒီကိုအရေးအတွက်နဲ့တကွအကြောင်းတရားနဲ့တကွတနည်းအားဖြင့်အရေးအတွက်အဖြစ်တော်၎င်းအကြောင်းသမုဒ္ဒအဖြစ်တော်၎င်းနှမျိုးသောအဖြစ်အဖြစ်ဟုတ်တိုင်းမှန်စွာမသိကြဘူးဆိုရင် ငါဗျာရှင်ဤသာသနာတော်အတွင်း၌မညာဘုံညာနိဗ္ဗာန်ရသည့်တိုင်အောင်တို့တဲ့စီကကြည်ဝဖို့ဘယ်လိုမှမဖြစ်နိုင်ဘူးလို့ဘုရားကအတိအကျဟောတယ်။အဲဒီဟောချက်ချက်ကိုအထက်ကရာဆရာတော်ကဘာကြောင့်ဆိုတာအကြောင်းပြပြီးတော့သူကထပ်ဖွင့်ထားတယ်နော်။ဘယ်လိုဖွင့်ထားလဲ။သောခန္ဓာတော်ရူပံအတ္တနံတော်သမုဋ္ဌာဏတော်မှာလည်းပုံစံလိုပဲနော်သောခန္ဓာတော်သမုဋ္ဌာဏတော်ရူပံအတ္တနံတော်ရူပံပရိကိတဝအရူပံဝဝထပိတဝရူပရူပံပရိကိတဝပိစ္ဆယတလက္ခိတဝလက္ခဏအရောပိတဝကမထာဏမထကံပပိတုံတတ္တောတိမောဓယောဂဝေဆရပုဂ္ဂိုလ်ဒီခန္ဓာတော်အရေးတအဖြစ်တော်၎င်းသမုဋ္ဌာဏတော်ဖြစ်ကြောင်းသမုဋ္ဌာဏအဖြစ်တော်၎င်းရူပံယုတ်တရားကိုအစနန္တောမတိကတိရှိတော်အရေးတော်အဖြစ်လည်းဟုတ်တယ်မှာဆိုမတိဘူးဘယ်ယုတ်ဒီကကံကြောင့်ဖြစ်တယ်ဘယ်ယုတ်ဒီကစိတ်ကြောင့်ဖြစ်တယ်ဘယ်ယုတ်ဒီကတော့ဥဒ္ဓုကြောင့်ဖြစ်တယ်ဘယ်ယုတ်ဒီကတော့အာဟာရကြောင့်ဖြစ်တယ်ဘယ်ယုတ်ဒီကတော့ဘယ်မြည်သည့်အကြောင်းတရားဒီဆုံးတစ်ခုကြောင့်မှဖြစ်တာမဟုတ်ဘူးသတ်ပြီးဖြစ်အကြောင်းသမုဒ္ဒအဖြစ်ဟုတ်တယ်မှာဆိုလည်းမတိကြဘူးဆိုရင်အရေးတော်ကမာရီအရင်ကမသိရတယ်ဆိုတော့အဲ့ဒီမှာယုံ20နဲ့ရှင်ဘာကြီးတက်ပြန်ထားတာနော်အဲ့ဒီယုံ20ရှင်ဘာကိုသတိကြဟုတ်တိုင်းမှန်စွာအရင်တအဖြစ်လည်းမသိဘူးအကြောင်းတရားဖြစ်ကြောင်းသမုဒ္ဒအဖြစ်လည်းဟုတ်တိုင်းမှန်စွာမသိဘူးဆိုရင်ဘာဖြစ်လဲရူပံယုံတရားကိုသောတုယောဂဝဆရာယဟန္တာပြင်ကရဏတော်အရင်တအဖြစ်တော်လည်းကောသမုဒ္ဒနာတော်ဖြစ်ကြောင်းသမုဒ္ဒအဖြစ်တော်လည်းကောရူပံယုတ်တရားကိုအစ္စန္နံတောမတိကတိရှိသောရူပံယုတ်တရားကိုပြိစ္ဆေတောဝါပိုင်းခြား၍ဝါဉဏ်ဖြင့်ပြိစ္ဆေတောဝါဉဏ်ဖြင့်ပိုင်းခြား၍ဝါသိင်ကြည့်၍အရူပံဏ္ဍရာကိုဝါဝသပိတောဝါဉဏ်ဖြင့်ပိုင်းခြားမှတ်သား၍ရူပရူပံယုတ်တရားဏ္ဍရာကိုပြိစ္ဆေတောဝါသိင်ကြည့်၍ဝါဉဏ်ဖြင့်ပိုင်းခြား၍ပြိစ္ဆေံထောယုံဏ္ဍတို့၏အကြောင်းတရားကိုသံလက်ခေတောဝါကောင်းစွာပိုင်းခြားမှတ်သား၍လက္ခဏာလက္ခဏာရေသုံးတန်းသောအာရောပိတဝတိဝေကမထာဏဝိပဿနာဘာဝနာကမထံကိုမထေကံမညာဖုန်ညာဆိုတဲ့အထုထေတောဘာပိတုံရောက်ရှိစေအံတော့ခဏတက်ကောတိပဏိနေမှာမစောနိုင်ပေ။အရင်တွဲအဖြစ်တော်လည်းကောအကြောင်းတရားအဖြစ်တော်လည်းကောဒီယုတ်ပြကိုဟုတ်တိုင်းမှဆိုမသိခဲ့ရင်ယုတ်ကိုသိသိတဲ့ရူပပရိကညာမဖြစ်နိုင်ဘူး။ယုံတရားတွေကိုအာယုံယုံပြီးယုံတရားကိုမိပြဖြစ်ပေါ်တော့တဲ့ဉာဏ်တရားတွေကိုပိုင်းခြားမှတ်တတ်တဲ့နမရူပဘောဋ္ဌနာဉာဏ်လည်းဘယ်လိုမှမဖြစ်နိုင်ဘူး။ယုံနာကိုမှမသိတဲ့ပုဂ္ဂိုလ်ဟာဒီယုံနာတွေဘာကြောင့်ဖြစ်တယ်ဆိုတော့ယုံနာတို့ရဲ့အကြောင်းတရားကိုသိသိတတ်တဲ့ပစ္စယပရိင္ခဉာဏ်လည်းဘယ်လိုမှမဖြစ်နိုင်ဘူး။မဖြစ်နိုင်ခဲ့ရင်အကြောင်းတရားတွေကဒီယုံနာတွေကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးခံပြင်ပြီးတော့ဝိပဿနာဘာဝနာကမ္မထံကိုသုတ်တဲ့ကြည်ပွားသီကားအောင်မညာဘုံညာဆိုတဲ့အထွတ်တွေတော့ရောက်အောင်ကြိုးစားမယ်ဆိုရင်ဘယ်လိုမှကြိုးစားလို့မရနိုင်ဘူးလို့ဒီလိုဖွင့်ထားတယ်။မတိကြဘူးလား။တိကြပါရဲ့။ကဲနောက်ထပ်သူကဆက်ပြီးအကြောင်းပြထားသေးတယ်နော်။သောယထာတန္တဂောပါလကသဂောကနောနဝုဒတိ။ယောဣမသမိသာတနေသီလသမာဓိဝိပဒနာမြတ်ကဖလနိဗ္ဗာန်ေဟိနဝုဒတိ။နောကြောင့်သာမိမိဒိတ်ကြောင်းနေတဲ့နော်ဘယ်နဲ့ကောင်ရှိတယ်လို့အရင်တည်းလည်းမသိဘူး။မကျိုးဘယ်နဲ့ကောင်နေပြီဘယ်နဲ့ကောင်နေကြဘယ်နဲ့ကောင်ဆက်နေပြီအယောင်ချင်းလည်းဟုတ်တယ်မှာတော့မသိဘူး။နှမျိုးသားအချင်းအဖြစ်မသိတဲ့ဒီနွားကြောင်သားဒီနွားဘောင်ကိုထိန်းချုပ်ခဲ့မယ်ဆိုရင်သူနွားအပေါင်းဤကြီးဘောင်ကိုတို့တဲ့ဖို့ကမဖြစ်နိုင်ကြလို့အလားတူလည်းဤမသမင်သားတဲ့သီလသမာဓိဥပဒနာမက်ကဖလာနိဗ္ဗာန်ဤနဝတ္တိအလားတူပဲဒီပုဂ္ဂိုလ်ယုံရတဲ့ကောအရင်တည်းအဖြစ်တော်လည်းကောအကြောင်းတရားအဖြစ်တော်လည်းကောဟုတ်တိုင်းမှဆိုမသိတဲ့ဒီပုဂ္ဂိုလ်ဒီဒီသာသနာတော်မှာသီလဖြင့်ကြီးပါတုတ်တယ်မှုဘယ်လိုမှမဖြစ်နိုင်ဘူး။မမာတိနဲ့ကြီးပါတုတ်တယ်မှုဘယ်လိုမှမဖြစ်နိုင်ဘူး။ဝိပဿနာဉာဏ်ရဲ့ကြီးပါတုတ်တယ်မှုဘယ်လိုမှမဖြစ်နိုင်ဘူး။မဲ့ဉာဏ်ရဲ့ကြီးပါတုတ်တယ်မှုဘယ်လိုမှမဖြစ်နိုင်ဘူး။ဘုံဉာဏ်ဤကြီးပါတုတ်တယ်မှုဘယ်လိုမှမဖြစ်နိုင်ဘူး။နိဗ္ဗာန်ကြီးပါတုတ်တယ်မှုဘယ်လိုမှမဖြစ်နိုင်ဘူး။နိဗ္ဗာန်ရတဲ့အောင်ကြီးပါမှုတုတ်တယ်မှုဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလို့သူကအတိအကျဖွင့်ထားတယ်နော်။နောက်တစ်ခုယထာသတ္တဂောဘလကောပိသဟိဂောရတိပြိပါဟိရောဟောတိအေဟောအတ္တေနတိလက္ခဏေနအတ္တေနသမာတိပညာဝိမုတိဝိမုတိညာတတဉ္စခန္တေနတိနိသတိတောမေခန္တေဟိပြိပါဟိရောဟောတိနွားဘောင်ကိုထိန်းချောင်းနေတဲ့နွားချောင်းသားကနွားဘောင်ရဲ့ကြီးပွားမှုတိုးတက်မှုမရှိရင်မိမိတို့ညှောနေတောင့်တနေတဲ့နွားတို့အရသာငါးပါးဆိုတာရရှိနိုင်ပါမလား ရသီဆိုင်မှာငါတို့ရဲ့ဒိင်္ဂရဲ့မြင့်တဲ့ဤရဲ့စီဥ်ရဲ့ခေါ်ခေါ်ငါတို့ကလည်းဖြစ်ပေါ်လာမယ့်အရာဒါငါမျိုးအဲ့ဒီအရာဒါငါမျိုးငါအပေါင်းနဲ့ကြီးပွားမှုတိုးတက်မှုမရှိဘဲဆုံးရမှုပျက်စီးမှုတိုင်းရှိခဲ့ပဲဆိုရင်ဒီနွားတို့အရသာငါးပါးကိုပြောင်းနေတောင့်တပြီးတော့နွားပေါင်းကိုမွေးမြူနေတာဖြစ်တော့နွားပေါင်းရဲ့ကြီးပွားမှုတိတ်တိတ်မှုကမရှိရင်ပြောင်းနေတောင့်တနေတဲ့ဒီနွားတို့အရသာငါးပါးရပ်ပြီးအောင်မလားရပ်ပြီအဲ့ဒီအတိုင်းပဲယုတ်တရားတွေကိုအရေးတွေအဖြစ်ရောအကြောင်းသမုဒ္ဒအဖြစ်ရောနှစ်မျိုးသောအဖြစ်အဖြစ်ဟုတ်တယ်မှာဆိုမသိကြဘူးဆိုရင်ဒီဘုရားရှင်ရဲ့သာသနာတော်မှာဒီလက်ခန္ဓာအတ္တကဒီလက်ခန္ဓာယဟန္တာပုဂ္ဂိုလ်ရဲ့ဒီလက်ခန္ဓာသမာဓိခန္ဓာပညာခန္ဓာဝိမုတ်တိခန္ဓာဝိမုတ်တိဉာဏ်နဲ့တဲ့ခန္ဓာတို့ခေါ်ဆိုအပ်တဲ့ဂုံကျေစုအထူး၅မျိုးနဲ့ဘယ်လိုမှမပြည့်စုံမှုအပဖြစ်သွားမယ်လို့ဒီလိုဖတ်ထားဘယ်လိုမှဉာဏ်မဖြစ်ဘူးလို့ပြောတာအဲဒီလောက်အတိအကျဖွင့်နေတဲ့အထက်ကရာဆရာတော်ကနော်ဒီမူလပဏ္ဍာအထက်ကရာမှာပဲဆက်ပြီးတော့တန်တလို့ရှိနေနိဗ္ဗာန်ရပါတယ်ကွာလို့ရေးပါမယ်စင်္ကြန်စင်္ကြန်နော်အထက်ကရာဆရာတော်မြတ်ဟာကုခိအပြောသကလုံးနဲ့ပြောရင်တော့ဥနောက်ချောင်းနေတဲ့ပုဂ္ဂိုလ်တွေမဟုတ်ကြပါဘူးဟုတ်တယ်မလားဒါကြောင့်ဦးဇင်းတို့အထက်ကရာဆရာတော်ကြီးကသူတို့အပြောနဲ့ပြောရင်ပေါ့မူလပဏ္ဍာအထက်ကရာပထမဆုံးမူလပရိယအတုံးမှာဓာတိလေးပါးထဲမှာသူတို့အပြောနဲ့ပြောရင်ပေါ့ဓာတိလုံးချင်းနိဗ္ဗာန်ရပါတယ်လို့ရေးတယ်အဲ့ဒီရေးတဲ့စကားကအလေးတူပြုတ်ပြီးမှတ်သားခြင်းနဲ့ဆင်းရင်ပေါ့ကိုဒီမူလပဏ္ဍာအထက်ကရာပဲဒုတိယကဲသံဃာနဲ့163ကျတော့ယုံနေတဲ့ရှင်ဘက်ကအရင်တည်းအပြည့်ဟုတ်တယ်မှဆိုမသိဘူးအကြောင်းသမုဒ္ဒအပြည့်လည်းဟုတ်တယ်မှဆိုမသိဘူးဆိုရင်မခွန်နိဗ္ဗာန်မရဘူးလို့ပြောပြီးတဲ့ဒီစကားကိုတော့ထည့်ပြီးနည်းနည်းလေးတော့စဉ်းစားကြည့်ဖို့မကောင်းဘူးလားခေါင်းကြတယ်တစ်ဖက်ဆိုတော့ကြည့်ပြီးဒီတစ်ဖက်ကျတော့မမြင်မြောင်ဆုံးသတ်ရေးတဲ့ပုဂ္ဂိုလ်ကလည်းတူတယ်ရန်ကကလည်းတခုတည်းမထမရွဲ့နဲ့ဒုတိယရွဲ့ပဲ꽈ရမထမရွဲ့ကကိုမူလပရိယယသုတ်တာမူလပဏ္ဍတပါဠိတော်မှာသုတ်တာတရားနဲ့မူလပဏ္ဍတပါဠိတော်မှာသုတ်တာ50ရှိပါတယ်မိဇ္ဈိမပဏ္ဍတမှာ50ဥပရိပဏ္ဍတမှာ50မိဇ္ဈိမမိဇ္ဈိမသုတ်တံပေါင်း150ရှိမူလပဏ္ဍတပါဠိတော်မှာသုတ်တံပေါင်း50ရှိတဲ့အ낵ကမူလပရိယယသုတ်ဆိုတာကနံပါတ်1သုတ်တံဖြစ်တယ်သူပြောနေတဲ့မဟာဂောဘာလကသုတ်တံဆိုတာကနံပါတ်30နဲ့3ခုမြောက်သုတ်တံဖြစ်ပါတယ်နော်ဘုရားရှင်ကိုရိုရင်းကလည်းဒီလောက်တော့အတိအကျဟောနေပြီးမှယုံတလုံးရှင်လည်းနိဗ္ဗာန်ရပါတယ်ယုံတဲ့ရှင်ဘက်ကိုအရေးတဲ့အဖြစ်၎င်းအကြောင်းသမုဒ္ဒအဖြစ်၎င်းဟောတိုင်းမှဆိုမသိခင်လက်ဖလိပါမရပါဘူးလို့အတိအကျဟောနေတယ်ဘုရားရှင်ကတနည်းအားဖြင့်ယုံတလုံးရှင်လည်းနိဗ္ဗာန်ရပါတယ်လို့ထပ်ပြီးဟောပါမလားမဟုတ်နိုင်ပါဘူးယုံနေတဲ့ရှင်ဘက်ကိုအရင်တည်းအဖြစ်၎င်းအကြောင်းသမုဒ္ဒအဖြစ်၎င်းဟုတ်တိုင်းမှဆိုမသိခင်မဟုတ်နိဗ္ဗာန်မရပါဘူးလို့ဖွင့်နေတဲ့အထက်ကရာကလည်းတဏှာမှာယုံတလို့ရှိရင်လည်းနိဗ္ဗာန်ရပါတယ်လို့ထပ်ပြီးရေးပါမလားရေးရန်ရပါဘူးဒါဆိုတော့တော်တော်လေးသတိထားရမယ်နော်အဲဒီလိုအယူဆကတတိမထားပဲလဲချွန်သွားခဲ့မယ်ဆိုရင်ဒီပုဂ္ဂိုလ်ဒီတစ်လုံးပဲရှိတော့မယ်ဒါတလုံးကိုဖင်ဆွတိတဲ့အောင်ရှိနေတဲ့ဒီပုဂ္ဂိုလ်ကတကယ်ဘုရားရှင်ရဲ့နိဗ္ဗာန်အဖြစ်ရနိုင်ပါတော့မလားမရနိုင်တော့ဘူးသူကဒါတလုံးနဲ့ရှင်းနေမြဲလိုက်ပါနော်ဒါကြောင့်ဒေသနာတော်တစ်ခုမှအယူအဆတစ်ခုလွဲချော်သွားနေပြည့်စင်နေတဲ့ဒေါသအလုံးလွဲချော်ပြီးသွားနေတယ်ဒါတတိရှိဖို့သိလို့ရနော်ဒါကြောင့်ဦးဇင်းတို့ခုပြောနေတာကဘယ်ကအခြေခံခဲ့လဲနည်းနည်းလေးစကားတော့ပြန်ဆက်မယ်နော်တရားကြီးတွေမှာဒီတရားနာနေတဲ့ပုဂ္ဂိုလ်ကတော့စက်ပြီးခြင်းမှာစက်ပြီးလို့အရင်ကတော့ပြန်ဆက်ရအောင်ယုတ်တရားတက်တဲ့ရှင်ညုံတယ်မညာမဆိုင်နိုင်ဘူးနာတရားကိုပြောဆိုရမယ်ယုတ်ကဘယ်လောက်ရှိရမယ်ဆိုတဲ့အပိုင်းကိုစကားအခြေခံခဲ့နော်ကဲနည်းနည်းလေးပြန်ဆက်ကြအောင်အပရောအာတိတောဘရူပေအတိနိဝိတတိအပရောအခြားကြောင့်သောပုဂ္ဂိုလ်သည်အာတိတောဘအထုခါဇ၌ပင်လျင်ရူပေယုတ်ကမထနှင့်အတိနိဝိတတိဇ၍နှလုံးသွင်းရှုပွား၏ဘယ်စကားလဲအထက်တန်မြင့်တက္ကရာဆောင်နဲ့280မှာလာနေတဲ့စကားနော်အဘိနိဝေသိတဝတေအနိစ္စအဘိနိဝေသိတဝဘုဒ္ဓရူပိသဥပဒ္ဒရူပိသပရိစ္ဆေသိတဝအနိစ္စတိတောပတ္တိအဘိနိဝေသိတဝနှလုံးသွင်းရှုပွားပြီးဘုဒ္ဓရူပိသ ဥပါဒာရူပင်ဘုဒ္ဓရူပင်သာဘူတိယုတ်တတိတေဘာခေါ်လကောဥပါဒာရူပင်သာဘူတိယုတ်တတိတေဘာကိုဖြစ်ပြဖြစ်ပေါ်နေတဲ့24ယောက်သောဥပါဒာယောက်ကို၎င်းပရိသေဉ္ဇေဘာတလုံးစီတလုံးစီဉာဏ်ဖြင့်ခွဲခြားသိချာ၍အနိစ္စတိတောအနိစ္စသတ္တအခြင်းအားဖြင့်အနိစ္စတိတောအနိစ္စသတ္တအခြင်းဝအနိစ္စဒုက္ခအနတ္တဟုပတ္တတိသိအောင်မြောင်ရှု၏ဘူတိယဥပါဒံယုတ်တဲ့ကိုယုတ်ကနေစပြီးနှလုံးသွင်းသည်ယုတ်ကမထံကနေစနှလုံးသွင်းတဲ့ယောဂီပုဂ္ဂိုလ်ကဘူတိယဥပါဒံယုတ်တဲ့ကိုတလုံးစီတလုံးစီဉာဏ်နဲ့ခွဲခြားသိချာပြီးတော့မှသူဘူတိယဥပါဒံယုတ်တဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတာနင်းပြီးတော့ရှုပြီရှုလိုက်တော့မဉ္ဇဉ်ဆိုင်ပါလားယန္တမပန္နနာတုတ်တရူပတတနာမတိတိဘောဘုဒ္ဓနာဟောတိအရူပံမိတတဗ္ဗမေဝယန္တမအခြင်းအကြောင်းသောတုတ်တရူပတတနာမတိတိဘောယုတ်တရားတတကောဝိပတနာရှုနေယုံမြဖြင့်သာစဉ်ယဘုဒ္ဓနာဘုဒ္ဓနာဂမိနေဝိပတနာတိနာဟောတိပရိနမအမဖြစ်နိုင်တတမထိုကြောင့်အရူပံသည့်နန္ဒရာကိုလည်းပဲတတပမေဝရှုပွားရမည်သာလင်သည်ယုံတရားတတဲ့အလောက်ရောက်တယ်ဘူဒီယောဥပဒေအကုန်အဲ့လောက်ရှုနေတဲ့တော့မင်းညာဆိုင်ပလားမဆိုင်သေးဘူးနော်အရူပံသည့်နန္ဒရာကိုလည်းပဲတတပမေဝရှုရမည်သာလင်သည်ယုံတရားတတဲ့ဝိပဿနာရှုနေုံမြဖြင့်မညာမဆိုင်နိုင်တဲ့အတွက်နန္တရားတွေကိုလည်းရှုရဝိပဿနာရှုရတော့နန္တရားတွေကိုလည်းဝိပဿနာရှုရမယ်ဆိုဘယ်နန္တရားကိုစရှုမလဲလို့မေးစရာရှိတယ်။အဲ့ဒီမေးခွန်းကိုဆက်ပြီးဖြေထားတယ်။သတ္တမတံရူပအာရမဏံကတဝဥပ္ပန္နဝေဒနာပညာသင်္ခါရဝိညာဉ်စဣဒံအရုကံတိပရိစ္ဆေတိတောဝအနိစ္စတိတောပတ္တိသတ္တမထိုကြောင့်တရုပံထိုယုတ်တရားကိုအာရမဏံကတ္တဝအာယုံပြီး၍ဥပ္ပန္နံဖြစ်ပေါ်၍လာသောဝိညာဉ်တညာသင်္ခါရဝိညာဉ်စဝိညာဉ်တညာသင်္ခါရဝိညာဉ်တရားကိုလည်းပဲဤဒံအာရုပံဒီဤကဏ္ဍတရားဟု၍ပြိစိန်တိတောအညာဖြင့်ပန်းချ၍အနိစ္စတိတောအနိစ္စသာတောအဖြစ်ပတ္တိတိအောင်မြင်အောင်ရှု၏ဟောဒီကဒီလိုဖွင့်ချသောယုံတရားကိုအာယုံယူပြီးဖြစ်ပေါ်လာတဲ့နန္ဒရာနန္ဒရာကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္ဒရာတွေကိုမရှုကောင်းလို့ပြောနေတာမဟုတ်ဘူးအာထုသယောဂီပုဂ္ဂိုလ်ကယုံတရားကိုအာယုံယူပြီးတော့ဖြစ်ပေါ်လာတဲ့နန္ဒရာကလည်းစရှုရင်လွယ်ကူလို့လွယ်ကူရကလည်းစပြီးသင်ပေးနေတာနော်ဒါကြောင့်ဦးဇင်းတို့နန္ဒရာတွေကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္ဒရာကိုတော့ဝိပဿနာရှုတဲ့အပိုင်းရူပတတကအရှင်ကြီးအရူပတတကအရှင်ကြီးတို့မှလည်းဖော်ပြထားပါတယ်ဟိုးနောက်ပိုင်းသင်္ခါညာလောက်ရောက်လာပြီဆိုရင်ပေါ့နော်ညာလေးစညာလေးစဥဘောပိဝိပဿတိစတဲ့ဖြင့်ညာတညာနာအမိယနေတဲ့ပရမတ္ထဒါတအကုန်လုံးကိုဝိပဿနာရှုဖို့ရညွှန်ကြားထားတယ်ညာတဆိုတာကတော့ဝိပဿနာညာရဲ့အချုပ်ကအယောင်ဖြစ်တဲ့ဒုက္ခသစ္စာတရားနဲ့သမုဒယသစ္စာတရားတွေကိုညာတလို့ခေါ်တယ်ဝိပဿနာဉာဏ်ဖြင့်သိတဲ့သိလိုက်တဲ့တရားတွေဖြစ်လို့ဉာဏ်တက်ခေါ်တယ်။ဉာဏ်ဆိုတာကတော့သိတတ်တဲ့ဉာဏ်ပဲ။သိတတ်တဲ့ဉာဏ်ဆိုတော့လည်းဉာဏ်ကိုဗရဏထပ်ပြီးဖွင့်နေတာပဲ။ဉာဏ်ဥဆောင်တဲ့စိတ်ရှိတဲ့ဝိပဿနာမနောဓာရိကဇောဝတိစိတ်စိတ်တည်တည်ကိုပြောတယ်နော်။အဲဒီဇောဝတိစိတ်စိတ်တည်တည်ကိုပါပြန်ပြီးတော့ဝိပဿနာရှုဖို့ရအတွက်ရှိရှိအထင်ကရာဆရာတော်မြတ်ကအရှင်ပြထားတယ်။ဒါကြောင့်နောက်ပိုင်းရောက်လာရင်တော့နန္တရားကိုအာယုန်ယူပြီးဖြစ်ပေါ်တဲ့နန္တရားတွေကိုလည်းဝိပဿနာဆိုတဲ့ဘာတဲ့ကိုအထုဆပုဂ္ဂိုလ်ကတော့ယုံတရားကိုအာယုယူပြီးသူ့ဘာတဲ့နန္တရားကအစရှိတော့သို့နန္တရားမှာဘာတွေရှိရမလဲလို့မေးတော့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဉ္စာဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုပြီးတော့ခန္ဓာငါးပါးရှိဖို့အရှင်းကြားထားတယ်။အဲ့ဒီခန္ဓာငါးပါးကိုဤတံအရူပံတိဤကနန္တရားဟူရပြိသိဉ္စိတောအညာဖြင့်တလုံးစီတလုံးစီခွဲခြားသိချပိုင်းခြား၍ဒီနန္ဒရာတွေကိုလည်းဉာဏ်နဲ့တရုတ်တိတော့ခွဲခြားသိချပြီးတော့ရှုပါရှုပြီးတော့မှအဲ့ဒီနန္ဒရာတွေကိုအနိစ္စတိတောဘတ္တတိအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတာတင်ပြီးရှုပါဆိုပြီးဒီလိုသင်ကြားထားနော်အဲ့ဒီသင်ကြားချက်များအရာဒီသင်ကြားချက်တွေကလည်းသူတို့အရင်သင်ကြားနေတာတော့မဟုတ်ပါဘူးခုနကဘုရားဟောပေါ့သဗ္ဗံသင်္ခေနာပိသနာအပရိသနာအဝိရဇံအပဇဟံအဘဂောဒုက္ခခရယာသတိကိုဘုရားဟောထားတဲ့အပရိသနာသုတ်တန်စတဲ့သောတောတုတ်တန်ကြီးတွေကိုကိုယ်ကပြီးဖိတ်ဆိုနေတဲ့အခွင့်အရေးဖြစ်သွားတယ်။အလုံးစုံသောယုတ်ဒီနန္ဒီကိုပညာပညာသုံးမျိုးဖြင့်ပိုင်းခြားမသိခင်ဒုက္ခဘယ်လိုမှမကုန်ဘူးလို့ဘုရားရှင်ကိုရတော်ရင်ကအတိအကျဟောနေတဲ့အဲ့အတွက်ယုတ်ကအကုန်လုံးကိုရှုဖို့ရန်အထက်ကရမြတ်ကလည်းခိုင်မြဲအောင်ဆက်ပြီးရှင်းနေတဲ့စကားတွေဖြစ်နော်။ဒါကြောင့်နန္ဒီရတွေကိုတော့ဆက်ပြီး ရှိပါတော့ရှိတဲ့အချိန်ခါမှာအတုဆက်ယောဂီပုဂ္ဂိုလ်ကဒါရူပအာရမဏကတ္တဝဥပ္ပန္နဆိုတော့ယုတ်တရားကိုအာယုန်ယူပြီးဖြစ်ပေါ်တဲ့နတ်တရားကစတ်ယူပါလို့ဒီလိုသတ်မှတ်ချက်ရှိတော့ယုတ်က30နဲ့10ပါးရှိတယ်။ဒါကြတော့ဒီယုတ်နဲ့ဆက်10ပါးရှိနေတဲ့အခါကျတော့ယုတ်နဲ့ဆက်10ပါးတဲ့ကအာယုန်အနေနဲ့ခွန်းချပြီးကြည့်လိုက်မယ်ဆိုရင်အာယုန်6မျိုးထွက်သွား။ယူပါယုတ်အစင်းမတ္တာယုတ်အတန်ခန္ဓာယုတ်အနတ်သတ္တယောအယတာဘုဒ္ဓဘာယောအတုအဖြစ်ပထမဤတိသောဘာယောနော်ဓမ္မယောဆိုပြီးတော့ယုတ်တရားတွေကို6မျိုးခွဲလို့ရတယ်ဓမ္မယောအမိရတဲ့ယုတ်တရားတွေကတော့ပတ္တရယောလို့ခေါ်ဆိုအပ်တဲ့အကြီးယော5မျိုးနဲ့ဥပါဒါယောဒုက္ခမယောပိဉ္စဝိနည်းရတဲ့ဒုက္ခမယော16မျိုးအဲ့ဒီပတ္တရယောအကြီးယော5မျိုးနဲ့ဒုက္ခမယော16မျိုးကဓမ္မယောအမိရကြတယ်ဒီတော့အာယုန်အနေနဲ့ယုတ်တရားတွေကိုခွဲရန်ချလိုက်တော့အာယုန်5မျိုးထွက်သွားတယ်အာယုံ6မျိုးယူပါယုံတတ္တယုံကတ္တဝရတ္တယုံခွတ္တပါယုံဓမ္မယုံဆိုပြီးအာယုံ6မျိုးဆက်တော့ယုံတရားကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားကိုရှုပါဆိုတော့ယူပါယုံကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေမှာတစ္ဆတစ္ဆနန္တရားကသူတွေကွဲလွဲမှုမရှိတော့လဲဇောမှာသူတွေကွဲလွဲမှုရှိတယ်ဇောကိုအခြေခံပြီးဒကာယုံမှာလည်းအထက်လျောက်ကွဲလွဲမှုရှိတယ်နော်အဲဒီတော့ဇောမှာကယူပါယုံကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့ဇောဝိတိဇောစိတ်တိဘယ်နှမျိုးဖြစ်နေလဲလို့မေးရင်ကာမဇော20နဲ့ကိုမျိုးလုံးဖြစ်နေတဲ့အကြောင်းသိလို့စရတဲ့ထိုးထိုးအပြီးဒီမှာအကျဉ်းထင်တော့ဖွင့်ထားပါတယ်နော်အဟုသောဇော20မျိုးလုံးယူပါယုံကိုအာယုန်ယူပြီးဖြစ်ပေါ်နေတယ်မဟာကုသောဇော10ခုယူပါယုံကိုအာယုန်ယူပြီးဖြစ်ပေါ်နေတယ်မဟာဂရိယဇော10ခုယူပါယုံကိုအာယုန်ယူပြီးဖြစ်ပေါ်နေတယ်ဟာတိတော့ဘဇောတက်ကိုယူပါယုံကိုအာယုန်ယူပြီးတော့လည်းဖြစ်ပေါ်နေတယ်ပေါင်းလိုက်တော့ကာမဇော29ခုသက္ကုဒ္ဒရာယူပါယုံကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့ဝိသိစိတ်အစဉ်ကိုသက္ကုဒ္ဒရာဝိသိလို့ခေါ်တယ်ဆိုယူပါယုံကိုပဲသက္ကုဒ္ဒရာဝိသိနောင်မှာဆက်လက်ပြီးအာယုန်ယူနေတဲ့မနောဒ္ဒရိကဇောဝိသိစိတ်ကြီးကိုတော့သုဒ္ဓမနောဒ္ဒရိကဝိသိဒရဏုဝတ္တကမနောဒ္ဒရိကဝိသိသုဒ္ဓမနောဒ္ဒရိကဝိသိဆိုပြီးဒီလိုခေါ်သုံးဆက်ထားတယ်နော်ယူပါယုံကအာယုန်ယူပြီးဖြစ်ပေါ်နေတဲ့ဝိသိစိတ်စိတ်တွေကသက္ကုဒ္ဒရာဝိသိနဲ့မနောဒ္ဒရာဝိသိ2မျိုးရှိအလင်းကောင်းမှာပုံလေးနေချပြီးတော့စက်တက်ဖြစ်နေနော်အဲ့ဒီဝိသိ2မျိုးရှိတဲ့အဲ့ကဒီသက္ကုဒ္ဒရာဝိသိမနောဒ္ဒရာဝိသိနှစ်ခုလုံးကိုယောဂီပုဂ္ဂိုလ်ကဆက်လက်သိရမှာဖြစ်တယ်သို့တော့တကယ်လက်တွေ့သိတဲ့အပိုင်းကျတော့အဲ့ဒီယူပါယုံတိုင်းကိုစသင်ပြီးရင်ယောဂီတွေတော်တော်လေးခြားခြားလဲကြဉာဏ်ကလည်းနံတရားတွေကိုယူပါသုံးတဲ့အလေးအကျင့်ကအပြော့နေသေးတယ်။အပြော့နေသေးတဲ့အတွက်အပြော့တဲ့အချင်းခံမှဒီဝိသိစိတ်အရင်အတွက်များနေတဲ့ယူပါယုံလိုင်းစတဲ့ဒီလိုလိုင်းကြီးကနေစပြီးသင်ပြီးရင်ဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေအတွက်လွယ်ကောင်းလွယ်လိမ့်မယ်။ဉာဏ်မထက်မြက်တဲ့ပုဂ္ဂိုလ်တွေအတွက်ကျတော့တော်တော်လေးအခက်အခဲတွေ့ရ။အခက်အခဲတွေ့တဲ့အတွက်နာမိုင်းကိုသိကြည့်တဲ့လုပ်ငန်းဝင်ကြတော့ဇန်ရနေတဲ့ပုဂ္ဂိုလ်များကိုဇန်နံတရားကစပြီးသင်ပေးခြင်းဖြင့်ပုံကောင်းပုံကောင်းတယ်ဆိုတာကလည်းသမထယာနိကပုဂ္ဂိုလ်တွေဒီဒိဋ္ဌိဝိသုတိသခန်းကူးတဲ့အပိုင်းမှာနံတရားကစသင်ပေးခြင်းနဲ့သင်ပြီးလို့ရတယ်ယုတ်တရားကစသင်ပေးခြင်းနဲ့သင်ပြီးလို့ရတယ်နံတရားကနေစပြီးသင်ပြီးလို့လည်းဆိုရင်ဇန်ကလေးကိုစသင်ပြီးပါဆိုပြီးဝိသုတိမအထေရဒုတိယတော့ဇာမေနာ220မှာအတိအကျအရှင်းပြတ်ထားတယ်ဇိုင်းကလေးကိုသိသိပြီးတဲ့အခါဇိုဇိုင်းကလေးရှင်းနေတဲ့ဇာဏတံဆုတ်တာဓမ္မအမိရနေတဲ့စိတ်စိတ်တွေတရားတွေဇာဏနဲ့ရှင်းတတ်တဲ့စိတ်စိတ်တွေတရားတွေကိုဆက်လက်သိသိပါဆိုပြီးဒီလိုရှင်းချတာအဲဒီလိုရှင်းရတဲ့အပိုင်းမှာလဲလက္ခဏရတ္တတိဝေဒနာပြိကိဋ္တပါလက္ခဏရတ္တအမိစုကရပရထဏီအဆင့်သိသိပါဆိုပြီးဒီလိုအဖြစ်အတိအကျရှင်းချထားပါတယ်နော်ဒါကြောင့်ဇာဏတရားတွေကိုစပြီးသိသိခြင်းသို့ပုဂ္ဂိုလ်ဒီဇာဏ်ငါကိုစပြီးသိသိရအဲ့တော့ဇိုင်းကားကိုစပြီးသိကြည့်တဲ့အပိုင်းမှာဇိုင်းကားလေးကိုသိကြည့်ပြီးလို့ရှိရင်ဇိုင်းကားကတော့ဘယ်လိုကသမထပိုင်းမှာတက်ကဒီဇိုင်းကားလေးကိုယောဂီပုဂ္ဂိုလ်ကရှုတတ်နေပြီဖြစ်တယ်။ရှုတတ်နေပြီဖြစ်နေတဲ့အခါကျတော့ခုဒီဇန္တရားကိုသိကြည့်တဲ့အပိုင်းကျတော့သိတဲ့ခဏတိုင်းမှာဇိုင်းကား၅ပါး၅ပါး၅ပါးအကျဉ်းများစွာဖြစ်တာကိုမြင်အောင်လှမ်းကြည့်ဖို့လိုလာပြီ။အဲ့ဒီဇိုင်းကား၅ပါးကိုသိတဲ့ခဏတိုင်းမှာသိကြည့်တတ်ပြီဆိုရင်တော့ ယန္တိတဲ့ဇာနသံယုတ်တာဓမ္မအမိယနေတဲ့နတ်တရားတွေကိုတော့ဆက်လက်ပြီးသိကြရတော့အဲ့ဒီလိုသိကြည့်တဲ့အပိုင်းမှာနံကမ္မထံသိကြည့်ဖို့ဉာဏ်စဉ်ဘယ်နည်းရှိသလဲဒီလိုသိဖို့အတွက်နော်ယုတ်ကမ္မထံမှာရှုွက်သိကြည့်ဖို့ဉာဏ်စဉ်ကတော့ခဏခဏပြောနေတယ်ဘယ်နှမျိုးရှိလဲနှမျိုးဒီတော့သမထပိုင်းမှာကမ္မထံ40ရှိတယ်ဆိုတော့မှန်တယ်ဝိပဿနာပိုင်းရောက်လာပြီဆိုလို့ရှိရင်ကမ္မထံဒီနှမျိုးပဲရှိတယ်ဘာနှမျိုးလဲယောဂမထံနံကမထံဒုဝိဒာတိကမထနာရူပကမထနိစ္စအရူပကမထနိစ္စဟောမူလဗနာတအထက်ကရာသမေနာ180ဝေဒနာနုဗနာဘင်္ဂဖွင့်ထားတယ်ဆိုတော့ဒီကနေကြိုပြောမှလဲယောဂိကသဘောပေါက်မှမဟုတ်လို့နည်းနည်းလေးတော့ကြိုပြောလိုက်ကြအောင်နော်ယောဂမထံနံကမထံဆိုနှစ်မျိုးရှိတယ်ရူပပရိကောအရူပပရိကောတိတိဣတိဝဥစ္စတိရူပပရိကဟယောဂောသိသိချင်းအရူပပရိကဟနံကိုသိသိချင်းဆိုတာလေယောဂမထံနံကမထံကိုပဲပြောနေတာပရိက္ခာအသိသိနဲ့ဆိုတာကဉာဏ်နဲ့ပိုင်းခြားကြည့်တော့ပြောတာနော်ဆက်တထဘဂဝါရူပသမထံံကထင်တော်သင်္ခေပမနတိကာရဝတိနာဝဝိထာရမနတိကာရဝတိနာဝသုဒ္ဓတဝဝထာနာကထေတိယောဂမထံနံကမထံနှစ်မျိုးရှိတဲ့အ낵ကမြတ်စွာဘုရားဒီယောဂမထံကိုဟောတော်မူခဲ့ရင်အကျဉ်းနှလုံးသွင်းဤအစွမ်းအဖြစ်တော်၎င်းအကျဉ်းနှလုံးသွင်းဤအစွမ်းအဖြစ်တော်လည်းကောသတ္တတ္တဘောဝထံလို့ခေါ်ဆိုအပ်တဲ့ဓကမထံကိုဟောကြားပြတာအဆုံးဆုံးကတော့မူမြတ်ဓမ္မတာဖြစ်တယ်လို့ဒီလိုဖွင့်ထားနော်ယုတ်ကမထံဘိုင်းမှာယုံကြည်လေးကိုသိသိတဲ့ဤစနစ်ဘယ်နှခုရှိလဲနှခုဓကမထံအကျဉ်းဤဓကမထံအကျဉ်းဤယောဂီပုဂ္ဂိုလ်ကမိမိခန္ဓာအိမ်မှာဖြစ်စေအပြင်ဘိဓာမှာဘိဓာချင်းတူလို့ပေါ့စုဆုံးရုပ်ပဲဖြစ်စေရုပ်တကိုစပြီးသိကြည့်တော့မယ်ဆိုရင်ဘာကိုအရင်စရှုအောင်ခါလဲဓကမထနော်အဲဒီစည်းကမ်းကိုဘောင်ကျော်လို့မရဘူးရုပ်ကိုတော့ရှုတယ်ဓကမထမကြိုက်ဘူးဘုရားဆိုလိုတဲ့ရုပ်သိနေပါ့မလားမသိနဲ့ဒီတည်းရှုဦးတယ်ဒီကကြီးကိုပါလိုက်နော်ဓကမထကိုမကြိုက်မဲ့ရုပ်တွေကိုရှုလိုက်တဲ့အခါရုပ်ကလည်းကိုမြင်ဘူးလားယုတ်ကလကိုတက်ခွဲဘူးလားယုတ်ကလလည်းမမြင်ဘူးဘူးယုတ်ကလလည်းတမခွဲဘူးဘူးဆိုရင်တော့ဘုရားဟောနေတဲ့ယုတ်ကမထံရှုဘက်ကိုပြောင်းပြီးတော့လေ့လာဖို့ရမကောင်းဘူးလားသိကောင်းလေနော်ဘုရားဟောအတင်ပြင်ကျင့်ဖို့သိကောင်းလားကိုယ်ကိုယ်ရင်သူသူ့ကြုံပြီးကြည့်ပြီးကျင့်ကြည့်လို့ကျင့်လို့မမြင်ဘူးဆိုရင်ပေါ့နော်ဒီနေ့ဘုရားဟောနေတဲ့ယုတ်တွေကိုဒီယုတ်ကလတွေတာဝန်ကနေရှုလို့မရပါဘူးဒီယုတ်ကလကလေးတွေတာဝန်ကတွေဘယ်လိုမှတက်ဖွဲ့လို့မရနိုင်ဘူးယုတ်ကလတခုတခုအလုံးမှဒီရှိနေတဲ့သဘောတရားရှင်မျိုးကိုမျိုးဆယ်မျိုးဒီယုတ်တွေကဘယ်လိုမှတာဝန်ကတွေရှိလို့မရဘူးပြောနေတာကဘာအခြေခံလဲအကြောင်းပြချက်နှစ်ခုသူတို့မှချင်းချက်ရှိအကြောင်းပြချက်တခုကတော့ဟုတ်ပြီယုတ်ကတော့ရှိတယ်လို့အမြင်ခံပြီးတက်ကမထံကိုပြန်ပြီးတော့မရှိဘူးဒါကချင်းချက်တခုသမာဓိရှိမှသိနိုင်တဲ့တရားကိုသမာဓိမထူတော့ဒါကကျွင်းချက်တစ်ခုအဲ့ဒီကျွင်းချက်နှစ်ခုကြောင့်ဒီနေ့ဘုရားဟောတဲ့ယုတ်ရှုလို့နေရာချင်းဖြစ်တယ်နော်ကြည့်စီယုတ်ကမထံရှုခဲ့ပြီးပြီဆိုတော့နံကမထံကြတော့ရှုပုံစနစ်သိသိပုံနေ့စဉ်နေ့ဘယ်နှခုရှိကြလဲလို့မျိုးပြမလုပ်ဘူးလားလုပ်လာတယ်ယုတ်ကမထံမှာသိသိပုံနေ့စဉ်နှစ်မျိုးရှိတယ်လို့နံကမထံကြတော့သိသိပုံနေ့စဉ်သုံးမျိုးရှိတယ်လို့အတိအကျဖွင့်ထားနော်ဒီဝိဒာဟိအရူပကမ္မထာနိအပိနိဝေသောဖတဝတိနာဝရဏဝတိနာစိတ်တဝတိနာနံကမ္မထာသိသိဖို့နိစဉ်၃မျိုးရှိပါတယ်နံကမ္မထာနှလုံးသွင်းရှုပါဘဖတဝတိနာဝရဏဝတိနာစိတ်တဝတိနာဖတရဲ့အစွမ်းအဖြစ်နံကမ္မထာကိုသိသိတဲ့နိကတခုဝရဏရဲ့အစွမ်းဖြစ်နံကမ္မထာကိုသိသိတဲ့နိကတခုအသိစိတ်ဝိညာဉ်အစွမ်းအဖြစ်နံကမ္မထံကိုသိသိတဲ့ဤစနစ်ကတခုဆိုပြီးတော့နံကမ္မထံသိသိဖို့ဤစနစ်ကတခုရှိတယ်။သုံးခုရှိတယ်။အဲ့ဒီသုံးခုထဲကဘယ်လိုဖြစ်ပေါ်လာသလဲ။ဧကိသန္တာရှိတန်ခိတေနဝဝိထာရိနဝပရိကိတေရူပကမ္မထာနိတဏ္ဍမေအာရမဏိစိတ်သစ္စတိကဏ္ဍပထမပိနိဗ္ဗာန်တောတံအာရမဏံဖုတံတောဥပိ္ပစအမနောဖတောပကတောဟောတိ။ဒီဆိုင်ရင်းဆိုဥကဧကိသန္တအစောသောယောဂဝါစရပုဂ္ဂိုလ်ရဲ့တန်တန်၌ သံသီတိနာဝအကျဉ်းဤအဖြင့်သောလကောဝိသရိနာဝအကျဉ်းဤအဖြင့်သောလကောပရိဂိနေရူပကမ္မထာနေယုတ်ကမ္မထာကိုဉာဏ်ဖြင့်ပိုင်းခြားယူပြီးသိသိပြီးလတ်တော်အကျဉ်းဤဆိုရကတက္ကမထာအကျဉ်းဤအကျဉ်းဤဆိုရကတက္ကမထာအကျဉ်းဤနော်အကျဉ်းဤအဖြင့်သောလကောအကျဉ်းဤအဖြင့်သောလကောယုတ်ပြတိကိုသိသိပြီးလတ်တော်တဲ့နော်ဒီလိုဆိုရင်နံပြောင်းတော်မဲ့ပုဂ္ဂိုလ်ဒီစကားလေးအယက်နံပါတ်သိပြီမှာဗာဒီသိသိပြီဖြစ်ရမလဲယုတ်ကိုသိသိပြီဖြစ်ဖို့လိုနေတယ်နော်တသမိအာရမဏိထိုယုတ်တရားဒီဟုသောအာယုန်၌ဘာဖြစ်လဲယုတ်ကိုအာယုန်ယူပြီးဖြစ်ပေါ်တဲ့နံတရားကိုစသိသိတော့မှဖြစ်လို့ယုတ်ကမှမရှိတတ်သေးတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်ယုတ်ကိုအာယုန်ယူပြီးဖြစ်ပေါ်တဲ့နံတရားဘယ်လိုရှိမလဲရှိလို့မလိုတော့နော်ဒါကြောင့်တသမိအာရမဏိထိုလ်ယုတ်တရားဒီဟုသောအာယုန်၌စိတ္တစိတ္တိကာဏစိတ္တစိတ္တိတရားတို့ဤပထမပိနိဗ္ဗာန်တော်ရှိဟုသောကြောက်ရောက်ခြင်းဟုခေါ်ဆိုအပ်သောသံအာရမဏံထိုလ်ယုတ်တရားဒီဟုသောအာယုန်ကိုဖုတ်တန်တော်တွဋ္ဌိသောအခြင်းအအဖြင့်ဥပ္ပေသာမန်တော်ဖြစ်ပေါ်၍လာသောဖတ်သောဖတ်တ္တိဘကတော်ထင်ရှားသည်ဟောသည်ဖြစ်၏တချို့တချို့ပုဂ္ဂိုလ်မှာအကျဉ်းဤအဖြစ်ဖြစ်စဉ်အကျဉ်းဤအဖြစ်မဲ့ဖြစ်စဉ်ယုတ်တရားတွေကိုသိသိပြီးတဲ့အချိန်ခါမှာဒီယုတ်တရားတွေဟူသောအာယုန်နဲ့သိသိလေးတို့ရဲ့ကျင်းစွာတက်ရောက်ခြင်းသဘောထိုယုတ်တရားတွေဟူသောအာယုန်ကိုတွေ့ပြီးတော့အချင်းအချင်းဖြစ်နေတဲ့ဖတ်တာလေးထင်ရှားတယ်တချို့ပုဂ္ဂိုလ်မှဖတ်တာထင်ရှားတယ်ဒါလည်းမှတ်တယ်နော်ဒီကိစ္စတတ္တအာရမဏအနုဘုံဒီဥပ္ပိသမန္တဝိရဏပါကတာဟောဒီတချို့တချို့ပုဂ္ဂိုလ်ကြတော့အဲ့ဒီယုတ်တရားဒီဟုသောအာယုန်အယတာကိုခံစားနေတဲ့ဝေဒနာထင်ရှားတယ်။ဒီကိစ္စတတအာရမဏပရိပိတဝဝိသနာတဥပ္ပိသအမနာဝိညာဏပါကတဟောတိဒီလိုလိုပုဂ္ဂိုလ်ကြတော့ဒီယုတ်တရားဒီဟုသောအာယုန်ကိုဉာဏ်နဲ့ပိုင်းခြားယူပြီးတော့ကိုယ်ကိုယ်ပြပြသိနေတဲ့အသိစိတ်ဝိညာဉ်ထင်ရှားတယ်နော်။ဒါဖြင့်ထင်ရှားပုံကြီးတူတာမတူဘူး။ဖတ်တာထင်ရှားတဲ့ပုဂ္ဂိုလ်ရှိတယ်ဝိညာဉ်ထင်ရှားတဲ့ပုဂ္ဂိုလ်ရှိတယ်။အသိစိတ်ဝိညာဉ်ထင်ရှားတဲ့ပုဂ္ဂိုလ်ရှိတယ်။ဘယ်နှမျိုးရှိလဲ? 3 မျိုး။တဏ္ဍာယံတံဖတ်သောပကတောဟောတိသောပိနာဒီဝေ